Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင် VOE မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇူလိုင်လ26ရက်တနင်္ဂနွေနေ့ည9:20အထိအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမအနံလပိုင်ပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညပတ်တနင်္ဂနွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါ CIA တက်တဲ့အနေနဲ့အမိမိလုံခြုံရေးကိုအကာအကွယ်ပေးသွားမှာဖြစ်တယ်လို့သမရဘရှာ L R ဆက်ကပြောဆိုလိုက်တာဂျပန်နိုင်ငံတိုကျိုမြို့လူနေရပ်ကွက်တစ်ခုပေါ်ကိုလေယာဉ်ငယ်တစ်စီးပြတ်ကျတာကြောင့်လူ3ဦးသေဆုံးသွားတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်နန်းလပိုင
်ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းဆောင်ပါမှာတော့ American သမ္မတ Barack Obama ရဲ့ပထမဦးဆုံးဂျင်ကန်ညာခီးစဉ်ဂျင်သူအနေနဲ့ပထမဦးဆုံးလာရောက်တဲ့ American သမ္မတတဦးဖြစ်ဂုဏ်ယူဝမ်းမြောက်တယ်လို့ပြောဆိုလိုက်ပါတယ်
I am proud to be the first American president to come to Kenya. And of course I'm the first Kenyan American to be president of the United States.
နောက်ပိုင်းမှာတော့အခုတရင်ပတ်ရဲ့အမြမဒီမိုကရေစီရဲ့အစီအစဉ်မှာတော့စစ်ပွဲပြိပခတွေကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေနေရရေးပြန်နိုင်ရေးနဲ့ပတ်သက်လို့ TPPC အမှုဆောင်ရွက်ကြရေးနဲ့တွေ့ဆုံဆွေးနွေးသုံးသပ်ထားတာကိုလည်းနားဆင်ရဖို့ရှိပါတယ်ဒုတိယနိုင်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတဝါကြီးနားဆင်ရဖို့ရှိပါတယ်ရှင်အခုလို့သတင်းဆောင်ပါအရေမတိုင်ခင်မှာတော့ထိတ်တဲရောက်သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြီးညာပေးကြပါအောင်ရှင်
ကညာနိုင်ငံဟာအခက်အခဲတွေရင်ဆိုင်နေရတဲ့ကြားပဲဒီအချိန်လေးကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းစုံအနေထားမှာရောက်နေပြီလို့သမ္မတ Barack Obama ကပြောပါရယ်အရှေ့အာဖရိကနိုင်ငံတွေရဲ့အနာဂတ်နဲ့ပတ်သက်လို့ဆွေးနွေးကြတဲ့ညီလာခံကိုတက်ရောက်ဖို့သူ့ဖခင်ရဲ့နိုင်ငံကညာမြို့တော် Nairobi ကိုသမ္မတ Obama နှစ်ရက်ကြာခီးတောရောက်နေတာဖြစ်ပါတယ်1963ခုနှစ်ဗြိတိရှ်ကိုလိုနီအဖြစ်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက်တပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်အတွင်းတိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြဖြစ်ပွားခဲ့တဲ့ပြည်ပခတွေကိုပြည်လည်မှုရရှိအောင်ကင်တွယ်နိုင်ခဲ့တဲ့ကညာနိုင်ငံရဲ့တိုးတက်မှုအပေါ်သမ္မတဥပမာကကြီးကြီးပြောဆိုခဲ့ပါတယ်။အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိုင်မထားခဲ့ပဲပိုးပြီးလှပတဲ့သမိုင်းကိုကညာလူလူကရွေးချယ်ခဲ့တယ်လို့လည်းသမ္မတကပြောပါတယ်။ခိုင်မာပြီးပွင့်လင်းမြင်သာမှုရှိတဲ့အစိုးရကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးတိုးတက်မှုနဲ့အနာဂတ်ငြိမ်းချမ်းရေးနဲ့တည်မြဲရေးတို့အတွက်မှန်ကန်တဲ့ရွေးချယ်မှုရှိဖို့စရာတွေဟာကညာနိုင်ငံရဲ့အနာဂတ်မှာအောင်မြင်ဖို့လိုအပ်တဲ့အဓိကအကြောင်းအရာတွေဖြစ်တယ်လို့လည်းသမ္မတကပြောပါရယ်။ဒါ့အပြင်လက်စားမှုကိုတိုက်ဖျက်ရမှာဖြစ်ပြီးအမျိုးသမီးတွေပေါ်ဒုတိယဒန်စာနိုင်ငံသားတွေအနေနဲ့ခွဲခြားဆက်ဆံမယ်ဆိုရင်ကညာအနေနဲ့အနာဂတ်မှာအောင်မြင်မှုရမှာမဟုတ်ဘူးလို့လည်းသမ္မတကသတိပေးပြောဆိုပါရယ်။ဒီကနေ့အနောက်ပိုင်းမှာတော့သမ္မတဥပမဟာအီသီယိုးပီးယားနိုင်ငံအဒစ်အပါပါမျိုးတော်ကိုအမေရိကန်သမ္မတတယောက်အနေနဲ့ပထမဦးဆုံးအကြိမ်သွားရောက်မှာဖြစ်ပါတယ်ခင်ဗျာ
တပုံတွေကိုနိုင်နေပြီဒီငိမ့်အချမ်းမရရှိအောင်ဆောင်ရွက်နေချိန်မှာပဲစီးရီးယားတပ်တွေအနေနဲ့ဒေတာတချို့ကိုလက်လွတ်ဆုံးရှုံးခဲ့တယ်လို့စီးရီးယားသမ္မတဘာရှာအယ်အာဆတ်ကတင်းငွေတွေနေမှာရုပ်မြင်သံကြားကနေပြောဆိုခဲ့ပါတယ်နိုင်ငံပြိုကွဲမှုဖြစ်အောင်အရေးပါတဲ့ဒေတာတွေကိုစီးရီးယားလက်နက်ကိုင်တပ်တွေကထိန်းချုပ်ထားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်စီးရီးယားအာရဗ်တပ်တွေမှာလက်မြောက်အရှုံးပေးမှုဆိုတာမရှိသလိုပြိုကွဲမှာလည်းမဟုတ်ဘူးလို့လည်းသူကပြောပါတယ်ဒါပေမဲ့လည်းတိုက်ပွဲတွေအတွင်းသေဆုံးမှုတွေတပ်ပြေးတွေများလာတာကြောင့်တပ်ဖွဲ့ဝင်အင်အားရကျဆင်းလာတာကိုတော့မစ္စတာအာဆတ်ကအတိအမှတ်ပြုခဲ့ပါတယ်စီးရီးယားနိုင်ငံတောင်ပိုင်းနယ်စပ်နဲ့အနောက်မြောက်ဒေသအယ်ဘတ်ကနေစီးရီးယားတပ်တွေအတော်များများဆုတ်ခွာခဲ့ကြရပြီး IS စစ်သွေးကြွားတွေဟာအခုအခါမှာရှေးဟောင်းမြို့တော်ပေါ်လ်မိုင်ရာကိုသိမ်းပိုက်ထားတာပါစီးရီးယားမြို့တော်ဒမတ်စကတ်ကနေထုတ်လွှင့်ခဲ့တဲ့ဒီရုပ်မြင်သံကြားမိန့်ခွန်းမှာသမ္မတအာဆတ်ကဒေသတိုင်းမှာတပ်ဖွဲ့ဝင်တွေရှိမနေနိုင်ပေမဲ့လည်းအမိမြေကိုကာကွယ်သွားမှာဖြစ်တယ်လို့ပြောပါရယ်2011ခုနှစ်ကအစိုးရကိုဆန့်ကျင်ဆန္ဒပြမှုတွေကနေပြည်ရင်းစစ်ဖြစ်လာပြီးတဲ့နောက်စီးရီးယားနိုင်ငံကတိုက်ပွဲတွေအတွင်းသေဆုံးသူအနည်းဆုံး300,000လောက်ရှိခဲ့ပြီးဆက်သန်းကျော်ဟာနိုင်ငံတွင်းမှာပဲဘေကင်ယာမှာရွှေ့ပြောင်းနေထိုင်ကြရတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ဒါဟာကမ္ဘာကြီးဒီကနေ့ရင်ဆိုင်နေရတဲ့အခက်အခဲဆုံးပြဿနာတစ်ရပ်လည်းဖြစ်ပါရဲ့ရှင်
။တူရကီနိုင်ငံတောင်ပိုင်းကခဒေသမှာစနေနေ့နှောင်းပိုင်းကကားဘုံးပေါက်ကွဲခဲ့တာကြောင့်တူရကီတပ်ဖွဲ့ဝင်2ဦးသေဆုံးသွားပြီး4ဦးဒဏ်ရာသွားပါတယ်။မနေ့ကအစောပိုင်းကတော့တူရကီတိုက်လေယာဉ်တွေဟာစီးရီးယားနိုင်ငံက IS စစ်သည်ကြောင့်ရဲ့စခန်းတွေနဲ့အီရတ်နိုင်ငံမြောက်ပိုင်းကတရားမဝင်ခတ်အလုသမားပါတီ PKK တပုံအဖွဲ့ရဲ့နေရာတွေကိုလေကြောင်းကနေတိုက်ခတ်ခဲ့တာပါ။တူရကီရဲတပ်ဖွဲ့ကလည်းနိုင်ငံတော်အကြမ်းဖက်သမားတွေလို့တန်တရာရှိသူခတ်လူမျိုးတွေယာနဲ့ချီကိုဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းဟာလုံခြုံတဲ့နေမျိုးတစ်ခုဖြစ်ဖို့အတွက်အခုလိုစစ်ဆင်ရေးစတင်လာလို့တူရကီအာဏာပိုင်တွေကပြောပါတယ်။အချိန်လိုအပ်သလောက်ဒီစစ်ဆင်ရေးကိုဆက်လုပ်သွားမှာကိုဘယ်သူကမှတန်တရာဖြစ်စရာမလိုကြောင်းနဲ့တူရကီနိုင်ငံကိုဥပဒေကင်းမဲ့တဲ့နိုင်ငံဖြစ်ရောက်အောင်လုပ်တာကိုလက်သက်ခံမှာမဟုတ်ဘူးလို့တူရကီဝန်ကြီးချုပ်အာမက်ဒါဗူဒါဂလူကစနေနေ့တုန်းကပြောပါတယ်။2013ခုနှစ်ကတူရကီနဲ့ရရှိခဲ့တဲ့အပြစ်ရရေးသဘောတူညီမှုဟာပြတ်ပြဲသွားပြီလို့ PKK ဘက်ကလည်းစနေနေ့ရုံးကထုတ်ပြန်ပါတယ်တူရကီလေယာဉ်တွေရဲ့လေကြောင်းတိုက်ခိုက်မှုအပြီးမှာသူတို့ရဲ့သဘောထားကိုအခုလိုထုတ်ပြန်တာပါဒ ဒါပေမဲ့လေကြောင်းတိုက်ခိုက်မှုလုပ်တာဟာအခုပတ်အစောပိုင်းအတွင်းတူရကီရဲ့တပ်ဖွဲ့ဝင်2ဦးကို PKK တွေကတပ်ပစ်ခဲ့တာကြောင့်ဖြစ်တယ်လို့တူရကီဘက်ကတုံ့ပြန်ပြောဆိုထားပါတယ်ခင်ဗျာ
။ကင်မရွန်နိုင်ငံမြောက်ပိုင်းကဘာတစ်ခုမှအသေးခံပုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်း20ထက်မနည်းသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါတယ်။စနေနေ့ကဖြစ်ပွားခဲ့တဲ့ဒီတိုက်ခိုက်မှုဟာမာရူရာမြို့ထဲမှာ3ရက်အတွင်းတတိယအကြိမ်မြောက်တိုက်ခိုက်တာလည်းဖြစ်ပါတယ်။ပုတ်ထူးနေတော့ကလည်းလူနေရက်ွက်ထဲကလူစီကားတဲ့ဈေးတစ်ခုထဲမှာအမျိုးသမီးတစ်ယောက်နဲ့တရောင်စားရောင်ဆောင်ထားတဲ့အသက်9နှစ်အရွယ်ကလေးမလေးတို့ကဘုံခွဲတက်ခိုက်ခဲ့တာကြောင့်လူ20ထက်မနည်းသေဆုံးပြီးတော့84ဦးထက်မနည်းလည်းဒဏ်ရာရသွားတယ်လို့ကင်မရွန်ရုပ်သံသတင်းကိုကိုးကားပြီးပြင်သစ်သတင်းဌာန AFP ကပြောပါရယ်ဒီဘုံခွဲတက်ခိုက်မှုအတွဲဘသူကမှသူတို့လက်ချက်လို့ပြောဆိုတာမျိုးမရှိသေးပါဘူးဒါပေမဲ့လည်းဒီဘုံခွဲတက်ခိုက်မှုရဲ့လက်သက်ဟာနိုင်ဂျီးရီးယားကဘိုကိုဟာရမ်စစ်သွေးကြွတွေဖြစ်မယ်လို့အာဏာပိုင်တွေဘက်ကတန်တရာရှိနေပါရယ်ကင်မရွန်စစ်တပ်ဟာဘိုကိုဟာရမ်တွေနဲ့ကြာခဏဆိုသလိုတိုက်ပွဲဖြစ်ပွားလေရှိတာပါတဟာလဲအကြံဖက်အုပ်စုတွေကိုတိုက်ဖို့လူမျိုးပေါင်းစုံနဲ့စစ်တပ်ကိုဖွဲ့စည်းထားတာကြောင့်လဲတစိ့တစ်ပိုင်းပါဝင်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 985နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္ဂနွေနေ့ညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်တက်မရိုကာကွယ်ရေးဦးစီးချုပ်ပို့ချုပ်မှုကြီးမင်းအွန်လိုင်းဟာသူ့ရဲ့အိန္ဒိယနိုင်ငံ6ရက်ကြာခီးစဉ်ကိုဒီကနေ့စတင်လိုက်ပြီးနှစ်နိုင်ငံကြားလူညွှန်ရေးကိစ္စရပ်တွေကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်အိန္ဒိယနဲ့မြန်မာနယ်စပ်မှာလှုပ်ရှားနေတဲ့လက်နက်ကင်တပုံဖွဲ့တွေကိုနှင်းနှင်းရေးစစ်ဘက်ပူးပေါင်းဆောင်ရွက်မှုတွေအချိန်မြင့်တင်သွားဖို့နဲ့ပတ်သက်ပြီးဒီခီးစဉ်အတွင်းဆွေးနွေးမှာဖြစ်တယ်လို့သတင်းတွေမှာဖော်ပြကြပါဗျ။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာအိန္ဒိယကာကွယ်ရေးဝန်ကြီးမနိုဟာပါရီကာနဲ့လည်းတွေ့ဆုံမှာဖြစ်ပြီးမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချရေးကိစ္စရပ်တွေနဲ့ပတ်သက်လို့ဆွေးနွေးမှာဖြစ်တယ်လို့အိန္ဒိယစစ်ဘက်ကလာတဲ့သတင်းတွေကိုကူကပြီးတော့ဖော်ပြထားပါဗျ။ဒါအပြင်စစ်ဘက်ဆိုင်ရာအဆောက်အဦတွေကိုလည်းဗိုလ်ချုပ်မင်းကြီးဘိုးချုပ်မူကြီးလှိုင်လန့်ကြည့်ရှုမဲ့အပြင်ဗုဒ္ဓဂယာကိုလည်းတွားရောက်လည်ပတ်မယ်လို့ထောက်လိုင်းရဲ့ရက်ွက်ကထွက်ပေါ်လာတဲ့သတင်းတွေကိုကူကားပြီးတော့ဖော်ပြပါရယ်။လွန်ခဲ့တဲ့ကာလတွေအတွင်းအိန္ဒိယနိုင်ငံဟာအစစ်မြေရေဒါနဲ့ဆိုနာစနစ်တွေကိုမြန်မာရေတပ်အတွက်ရောင်းချခဲ့ပူးပါရယ်။မကြသေးခင်တုန်းကလည်းအိန္ဒိယနိုင်ငံနယူးဒေလီမှာကျင်းပတဲ့အိန္ဒိယမြန်မာပူးရဲညှိနှိုင်းရေးတိုင်ပင်ရေးကော်မရှင် JCC အစည်းအဝေးကိုမြန်မာနိုင်ငံသားရေးဝန်ကြီးဦးမနမောင်လင်းဦးဆောင်တက်ရောက်ခဲ့ပြီးတော့အဲ့ဒီအစည်းအဝေးအတွင်းကာကွယ်ရေးနဲ့နယ်စပ်လုံခြုံရေးကိစ္စရပ်တွေအပါအဝင်တခြားအကြောင်းအရာတွေကိုလည်းဆွေးနွေးခဲ့ပါရယ်ကီလိုမီတာ6သိန်းကျော်ရှိလျားတဲ့အိန္ဒိယနဲ့မြန်မာနယ်စပ်မှာအခြေစိုက်ထားတဲ့နာဂသဘုံအဖွဲ့တွေကဇွန်လအတွင်းခြုံခိုတိုက်ခိုက်တာကြောင့်အိန္ဒိယတပ်ဖွဲ့ဝင်18ဦးသေဆုံးခဲ့ပြီးမှအိန္ဒိယနဲ့မြန်မာကြားလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေအခုလိုအချိန်တိုးမြင့်လာတာဖြစ်ပါရယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံရဲ့ဂျာဗာကျွန်းမှာတနင်္ဂနွေနေ့ကပင်လယ်ရေအောက်ငလင်ကြီးတခုလောက်ခတ်သွားပါရယ်အသေးအပြောက်အပြည့်စီစီရင်တော့ထွက်လာတာမရှိသလိုဆူနာမီသတိပေးချက်ထုတ်ပြန်တာမျိုးလည်းမရှိပါဘူးအင်အား6အဆင့်ရှိတဲ့ငလင်းဟာဂျာဗာကျွန်းအရှေ့ပိုင်းကကရာဂျန်တမ်ဘာခရီဂျိုမြို့ကနေတောင်ဖက်50မိုင်အကွာမြေအောက်38မိုင်အနက်ကိုဗဟိုပြုလောက်ခတ်သွားတာလို့အမေရိကန်ဘူမိဗေဒစူဆန်လေးလာရေးဌာနကပြောပါရယ်ပစိဖိတ်သမုတ်တရားထဲမှာ Ring of Fire မီကွင်းလို့ခေါ်စမှတ်ပြုတဲ့နေရာပေါ်မှာတည်ရှိတဲ့အတွက်အင်ဒိုနီးရှားနိုင်ငံဟာငလင်းဘေးဒဏ်ကိုမကြာခဏခံရလေရှိတာပါ2004ခုနှစ်တုန်းကလည်းအေယာမဆူနာမီငလင်းတန်းကြောင့်နိုင်ငံပေါင်းတဒါဇင်ကျော်ကလူပေါင်း23,000ကျော်သေဆုံးခဲ့ရပါတယ်အများစုကတော့အင်ဒိုနီးရှားအခီဒေတာခန့်တွေဖြစ်ပါရယ်ရှင
်ဂျပန်နိုင်ငံတိုကျိုမြို့လူနေထိုင်ရာရပ်ကွက်အတွင်းအသေးစားလေယာဉ်တစ်စီးဒီကနေ့မှပြတ်ကျသွားတဲ့အတွက်လူ3ဦးတက်မနေသေဆုံးသွားတယ်လို့ဂျပန်အာဏာပိုင်တွေကပြောပါရယ်လေယာဉ်မှုခီးသည်2ဦးနဲ့လူနေရပ်ကွက်အတွင်းမှာနေထိုင်သူအမျိုးသမီးသေဆုံးခဲ့ပြီးတခြားခီးသည်3ဦးကိုတော့အပျက်စီးတွေကြားထဲကနေကယ်တင်နိုင်ခဲ့ပါတယ်အဲဒီနောက်ဒဏ်ရာရခဲ့တဲ့ခီးသည်3ဦးနဲ့လူနေရပ်ကွက်အတွင်းက2ဦးကိုဆေးရုံကိုပို့ဆောင်ပေးခဲ့ပါရယ်။လေရင်ပြတ်ကျသွားတဲ့အတွက်မီးလောင်ကျွမ်းနေတဲ့ပစ္စည်းပိုင်းခြားတွေကြားမှာလေရင်အမိပိုင်းဟာပြောင်းပြန်လန်းနေတာကိုတွေ့ရပြီးတခြားမီးလောင်ကျွမ်းတဲ့အိမ်တွေနဲ့ကားတွေကိုအပေါ်ကြီးကနေရိုက်ကူးထားတဲ့ဗီဒီယိုတွေထဲမှာတွေ့ရပါရယ်။ဒီလေရင်စတင်ပြန်တန်းလာတဲ့ချိုဖူလေစိတ်ကနေတိတ်မွေးတဲ့နေရာမှာလေရင်ပြတ်ကျခဲ့တာဖြစ်တယ်လို့ဂျပန်သတင်းမီဒီယာတွေမှာတော့ဖော်ပြကြပြီးလေရင်ပါးကြောင့်ပြတ်ကျတယ်ဆိုတာကိုတော့စုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။အခုပြတ်ကျခဲ့တဲ့လေမြန်ဟာ2004ခုနှစ်အောက်တိုဘာလတုန်းကလည်းမတော်တဆမှုဖြစ်ပွားခဲ့ဘူးပါတယ်။ဂျပန်နိုင်ငံမြောက်ပိုင်းဆပ်ပိုရိုလေစိတ်ကနေပြန်တက်ဖို့ပြုလုပ်စဉ်မှာလေရင်ပြင်းလန်းအလွန်ကကွေးမြင်တဲ့ကိုပြတ်ကျသွားခဲ့တာလို့တည်ယူပို့ဆောင်ရေးဝန်ကြီးဌာနကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။အဲ့လိုပြတ်ကျစဉ်တုန်းကတော့အသေးပြောက်မရှိခဲ့ပဲလေရင်ကိုပြန်လဲပြုပြင်သုံးဆက်ပြီးတဲ့နောက်9လကျော်အကြာမှာအခုလိုပြတ်ကျခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့အစောပိုင်းမှာတရုတ်လေကြောင်းလိုင်းတစ်ခုကလေယာဉ်တစ်စီးပေါ်မှာခီးတဲ့တယောက်ကမီးရှို့ဖို့ကြိုးစားမှုတစ်ခုဖြစ်ပေါ်ခဲ့ပါရယ်။ဒါပေမဲ့လေယာဉ်အမှုထံတွေကသူ့ကိုဖမ်းချုပ်ပြီးထိန်းသိမ်းလိုက်နိုင်တယ်လို့လေကြောင်းပြန်တိုင်းအာဏာပိုင်တွေကပြောပါရယ်။ဒါဟာတရုတ်လေယာဉ်ပေါ်မှာအန္တရာယ်ကြီးတဲ့နောက်ဆုံးမတော်တဆမှုလည်းဖြစ်ပါရယ်။တိုက်စိုးမျိုးကနေဟောင်ကောင်အနီးကဂွမ်ဂျိုးမျိုးကိုပြန်တက်မဲ့ရှန်ဇန်လေကြောင်းလိုင်းလေယာဉ်ပေါ်မှာမနေ့တနားဝန်းကျင်လောက်ကအခုလိုမီးရှို့ဖို့ကြိုးပမ်းမှုဖြစ်ပွားခဲ့တာလို့တရုတ်လေကြောင်းပြန်တက်ရေးအာဏာပိုင်တွေကပြောပါရယ်။စုံစမ်းစစ်ဆေးမှုတွေလုပ်နေပေမဲ့လည်းအသေးစိတ်ထုတ်ပြောတာမျိုးတော့မရှိသေးပါဘူး။သတင်းဌာနအင်တာနက်စာမျက်နှာတွေမှာဖော်ပြထားတဲ့သက်ပုံထဲမှာတော့တပိုင်းတစ်စမီးလောင်ထားတဲ့ခီးတဲ့ထိုင်ခုံနဲ့အရေးပေါ်ထွက်ပေါက်တကားမဲနေတာကိုတွေ့ရပါရယ်။ခီးတဲ့65ရောင်းနဲ့လေယာဉ်အမှုထမ်းတွေကိုပေးလို့ရရွှေ့ပြောင်းပေးလိုက်ရပြီးလူနှစ်ယောက်တန်ရာရသွားတယ်လို့ဆိုပါရယ်။လေယာဉ်ကိုလည်းကျိုးလေးစိတ်ကိုအရေးပေါ်ဆင်းသက်ခဲ့ရတာပါတရုတ်ပြည်တွင်လေကြောင်းလိုင်းတွေမှာမိချစ်အရက်ပြန်အပါဝင်မီးလောင်စေတဲ့အရေးတွေတည်ယူခွင့်မပြုပါဘူးဒါဟာတိုက်ကျိုးလေးစိတ်ရဲ့လုံခြုံရေးစစ်ဆေးမှုအကြီးအကျယ်အားနှစ်ချက်ရှိနေတာကိုဖော်ပြလိုက်တာလည်းဖြစ်ပါတယ
်တင်းမနေနေညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုတော့ American သမ္မတ Barack Obama ရဲ့ကံညာခရီးစဉ်ဆောင်ပါကိုနားဆင်ရဖို့ရှိပါတယ်။ American သမ္မတ Barack Obama ရဲ့ပထမဦးဆုံးချိန်ကနေနိုင်ငံခရီးစဉ်အတွင်းကြမ်းတမ်းလာတဲ့အတိတ်ကဖြစ်ရပ်တွေကနေသင်ခန်းစာယူပြီးတိုင်းပြည်ကိုတိုးတက်အောင်လုပ်ဖို့တိုက်တွန်းသွားပါတယ်။ Ethiopia နိုင်ငံကိုခရီးမဆက်ခင်ကံညာနိုင်ငံမှာနောက်ဆုံးနေ့အဖြစ် Nairobi မြို့တော်မှာလူထုကိုမိန့်ခွန်းပြောကြားရမှာကံညာနိုင်ငံတိုးတက်ပြောင်းလဲရရေးမှာရင်ဆိုင်ရတဲ့စိန်ခေါ်မှုတွေကိုကြော်လွားဖို့လိုအပ်နေတာကိုလည်းသမ္မတဘာရက်အိုဘားမားကပြောကြားသွားခဲ့ပါတယ်။အပြည့်အစုံကိုတော့ရိုက်တာသတင်းဆောင်ပါ့ကိုအခြေခံပြီးနန်းလောင်ကပြောပြပေးမှာပါရှင်။
American သမ္မတ Barack Obama ရဲ့ကင်ညာနိုင်ငံခီးစဉ်ဟာကွယ်လွန်သွားပြီဖြစ်တဲ့ဖခင်ဖြစ်သူရဲ့ဇာတိမြေကိုသွားတဲ့ခီးစဉ်တစ်ခုဖြစ်နေတာမကAmerican သမ္မတတူပထမဆုံးအကြိမ်သွားရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။တွေ့တာအရပါဆက်နွယ်နေတဲ့ကင်ညာနိုင်ငံကိုသမိုင်းဝင်ခီးစဉ်အဖြစ်ချေချနိုင်တဲ့အတွက်ဂုဏ်ယူမိတဲ့အကြောင်းကိုလည်းပရိတ်သတ်ထောင်းနဲ့ချီတက်ရောက်လာတဲ့နိုင်ရိုဘီမြို့တော်ကအာကစားကူညီချက်မှာသမ္မတအိုဘားမားကပြောကြားခဲ့တာ
ပါ I am proud to be the first American president to come
ကင်ညာနိုင်ငံကိုပထမဆုံးလာတဲ့အမေရိကန်သမ္မတတူဖြစ်တဲ့ဝမ်းမြောက်ဂုဏ်ယူမိပါတယ်ပထမဆုံးအမေရိကန်သမ္မတဖြစ်လာတဲ့ကင်ညာနယ်ပေါ်အမေရိကန်နိုင်ငံသားတူဆိုတာလည်းပြောနေစရာတော့မလိုတော့ပါဘူ
းစနေနေ့မှာတော့သမ္မတအိုဘားမားဟာကင်ညာသမ္မတဥဟရူကင်ညာသားနဲ့တွေ့ဆုံပြီးလုံခြုံရေးစီးပွားရေးကိစ္စတွေကိုလည်းဆွေးနွေးခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ကင်ညာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အထူးကအဟံ့အကြာတစ်ခုဖြစ်နေတဲ့လုံခြုံရေးအတွက်ကူညီဖို့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတင်နန်းတွေနဲ့ငွေကြေးအကူအညီတွေပေးအပ်ဖို့ကိုလည်းကမ်းလှမ်းခဲ့ပါတယ်2013ခုနှစ်ကနိုင်ရိုဘီမြို့တော်မှာရှိတဲ့ဂုံတိုက်တစ်ခုကိုအကြမ်းဖက်သမားတွေစီးနင်းတိုက်ခိုက်မှုနဲ့ဧပြီလထဲမှာတုန်းကနိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့တက္ကသိုလ်တစ်ခုကိုတိုက်ခိုက်မှုတွေကြောင့်လူရာကနန်းအထိသေဆုံးခဲ့တဲ့အတွက်လဲတိုင်းပြည်ရဲ့ခီးသွွားလုပ်ငန်းမှာအဟအကြာတွေကြုံခဲ့ရတာပါ1980ပြည်လွန်နှစ်တွေတုန်းကကင်ညာနိုင်ငံကိုတာမန်အလဲပတ်ခီးစဉ်အဖြစ်လာခဲ့ခြင်းကလည်းမတူပဲပြောင်းလဲလာတဲ့အခြေအနေတွေကိုလဲသမ္မတအိုဘားမားကပရိတ်သတ်ကိုပြောကြားသွားပါတယ်တချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုအနေနဲ့ကင်ညာကိုမိတ်ဖက်တူလို့ဆက်ဆံသွားမယ်အကြောင်းကတိပြုပြောကြားခဲ့တယ်လို့ကင်ညာနိုင်ငံရှေ့ဆက်မဲ့ခရီးမှာလူငယ်တွေရဲ့အရေးပါတဲ့အခန်းကဏ္ဍကိုလည်းအခုလိုဆက်ပြောပါရစေ
So I want to say particularly the young people here today Kenya's on the move
ဒီနေ့ကလေးတွေကိုသူပြောနေတာကင်ညာနိုင်ငံဟာပြောင်းလဲနေတယ်လို့အာဖရိကကလည်းပြောင်းလဲနေပါတယ်အတိတ်ကအရေးများတွေကိုအလင်းရောင်တွေနဲ့အစားထိုးဖို့ဒီနေ့လူငယ်တွေမှာကြီးမားတဲ့တောင်းရှိပါတယ်ဒီနေ့ခေတ်ခါမှာချိတ်ဆက်လာနေတဲ့ကမ္ဘာလောကကြီးရဲ့တယောက်နဲ့တယောက်အပြန်အလှန်ကြည့်ဖို့လိုပါတယ်ကျွန်တော်တို့အားလုံးဟာလူသားဆိုတဲ့မျိုးနွယ်စုတစ်ခုတည်းကဆင်းသက်လာတယ်ဆိုတာကိုလည်းမြင်တတ်ကြဖို့လိုပါတယ
်တယောက်လာတဲ့ပရိသတ်ထဲမှာကျောင်းသူကျောင်းသားတွေလည်းပါဝင်ပါတယ်ကင်ညာနိုင်ငံဟာမတူညီတဲ့မျိုးနွယ်စုတွေနဲ့တည်ထောင်ထားတဲ့နိုင်ငံဖြစ်တဲ့အတွက်အခက်အခဲတွေမကြာခဏရင်ဆိုင်ရလေးရှိပါတယ်အကြမ်းဖက်မှုတွေကြောင့်အသက်ဆုံးရှုံးသွားရတဲ့သူတွေအတွက်ကိုလည်းသူကအခုလိုပြောပါတယ်
Kenya holds within it all that diversity and with diversity
မှာတဆုံရှုံရတဲ့ပြည်မဲ့ကင်ညာနိုင်ငံသားတွေကိုအမှတ်ရဂုဏ်ပြုပါတယ်ကင်ညာနိုင်ငံဟာလမ်းဆောင်လမ်းကွာကိုရောက်နေပါတယ်စင်မချမ်းမြေစရာအတိတ်တွေရှိခဲ့တယ်လို့ရှေ့မှာလည်းအလားအလာကောင်းနေတဲ့အဖြစ်ရှိနေပါတယ
်ကင်ညာနိုင်ငံဟာစီးပွားရေးအရအမြန်ဆုံးတိုးတက်လာနေတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်လူငယ်တွေရဲ့အခန်းကဏ္ဍကတိတ်ကိုအရေးပါတဲ့အကြောင်းကိုမစ္စတာအိုဘားမားကထပ်လောင်းပြောဆိုသွားပါတယ်ဒီကနေ့တင်းငွေတွေနေမှာတော့မစ္စတာအိုဘားမားဟာအီသီယိုးပီးယားကိုသမိုင်းဝင်ခီးစဉ်အဖြစ်ရောက်လာပါပြီ။ပထမဆုံးအကြိမ်အမေရိကန်သမ္မတတူရဲ့ခီးစဉ်အဖြစ်တင်းငွေတွေနေမှာသမ္မတအိုဘားမားခီးဆက်ခဲ့တဲ့အီသီယိုးပီးယားနိုင်ငံမြို့တော်အဒစ်အဘာဘာမှာတော့လုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါရယ်။အိုဘားမားဟာအီသီယိုးပီးယားဝန်ကြီးချုပ် Helen Marian De Silgan နဲ့လည်းအကြံဖက်မှုကိစ္စကိုအဓိကထားဆွေးနွေးကြတာပါ။ El Shabab အကြံဖက်သမားတွေရဲ့တံငိုးခုခံနိုင်တဲ့ Ethiopia ရဲ့လုံခြုံရေးအစီအမံကြောင့် American တို့နဲ့လုံခြုံရေးမဟာမိတ်ဖြစ်စေရုံသာမကနှစ်နိုင်ငံဆက်ဆံရေးတွေရှေ့ဆက်တိုးဖို့လည်းရှိပါတယ်။ဒါပေမဲ့လည်း Ethiopia ရဲ့လုံခြုံရေးအစီအမံတွေဟာသူ့နိုင်ငံသားတွေရဲ့ပြည်သူလွတ်လပ်ခွင့်တွေနဲ့တခါတလေလူ့အခွင့်အရေးတွေကိုပေးဆက်ပြီးမှရယူထားတာဆိုပြီးဝေဖန်မှုတွေလည်းရှိနေပါတယ်ရှင်။
မနက်ငယ်နာဂတ်တွေအရေးကြီးတဲ့အထိုးကွေးတစ်ခုဖြစ်လာနိုင်တယ်လို့မျှော်လင့်နေကြတဲ့ရွေးကောက်ပွဲတွေကျင်းပဖို့လာပိုင်းနဲ့ကြာမှာတော့လေဒါပေမဲ့ရွေးကောက်ပွဲတွေအပြီးသမရနေရအတွက်ရွေးချယ်ရမှာ2008ဖွဲ့စည်းပုံအရ NLD ဥက္ကဋ္ဌဒေါန်ဆန်းစုကြည်ရွေးချယ်ခံပိုင်ခွင့်မရှိသလိုလက်ရှိသမရဦးသိန်းစိန်ကလည်းနောက်တစ်ကြိမ်တက်တန်းအတွက်ယတိပြတ်ပြောမထားသေးပါဘူးဒေါန်ဆန်းစုကြည်ရောဦးသိန်းစိန်ပါသမရမဖြစ်ကြဘူးဆိုရင်နောက်တမဲ့အစိုးရကိုဘယ်သူဦးဆောင်နိုင်မဲ့အလားအလာများရှိနေပါသလဲဘယ်လိုကောင်းဆောင်မျိုးပေါ်ထွက်လာဖို့မျှော်လင့်ကြပါသလဲဆိုတာကိုအခုလာမယ့်အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားပါ။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းစာနယ်ပဲဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အနေနဲ့ညတိုင်းရဲ့လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုတော့မြန်မာဒီမိုကရေစီအရေးဆွေးနွေးခန်းအစီအစဉ်လက်ပါ။ထိုင်းမြန်မာနယ်စပ်မှာတန်းနဲ့ချီရှိနေတဲ့ဒုက္ခတွေနေရက်ပြန်နိုင်ဖို့ပြင်ဆင်ထားပေမဲ့လက်ရှိမှာတော့ပြည်မဲ့သူတွေအတွက်လုံခြုံရေးနဲ့ရေရှည်ရက်တည်နိုင်ဖို့အတွက်အာမခံချက်မရှိသေးဘူးလို့မြန်မာဒုက္ခတွေများအရေးဆောင်ရွက်ပေးနေတဲ့ TBBC အဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆန်ကပြောပါတယ်။စစ်ပွဲပြည်ပခတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခတွေအများစုအနေနဲ့သူတို့နေရက်တွေမှာစစ်တပ်တွေရှိနေသေးတဲ့အပေါ်အဓိကစိုးရိမ်နေကြတယ်လို့လည်းဆိုပါတယ်။ဒုက္ခတွေနေရက်ရေးပြန်နိုင်ရေးအတွက်ပတ်သက်လို့ TBBC အမှုဆောင်ညွှန်ကြားရေးမှူးဆယ်လီသွန်ဆန်ကိုကိုတောင်ညွန့်ဦးကမေးမြန်းပြီးအခုတစ်ပတ်မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာနားဆင်ရမှာပါရှင
် Thanks Sally for your time sir you've been walking
ခုလိုချိန်ပြီးတဲ့အတွက် Miss Sally ကိုကျေးဇူးတင်ပါတယ်မစ္စလီယာဒီမြမဒုက္ခတွေအတွက်လှုပ်လှုပ်ခဲ့တာကြာပြီးခုမြမနိုင်ငံကလည်းပြောင်းလဲနေပြီးတော့ညီညာရေးဖြစ်စဉ်တွေကလည်းဖြစ်နေပြီဆိုတော့မြမဒုက္ခတွေအတွက်တိုးတက်မှုတွေကိုအခုတွေ့နေရပြီလား
Firstly thank you very much for having me in today I think we
have ကျွန်မလည်းခုလိုမျိုးတွေးဆွန်ရတာကိုကျေးဇူးတင်ပါတယ်ရှင်ကျွန်မထင်တော့ရွေးကောက်ပွဲကျင်းပပြီးရဲ့နောက်ပိုင်းကာလအပြစ်ခက်ရက်စဲရေးသဘောတူညီချက်တွေချုပ်ခဲ့တဲ့ကာလလွန်ခဲ့တဲ့2နှစ်3နှစ်လောက်ကဖြစ်ခဲ့တဲ့အခြေအနေနဲ့ရှင်းပြီးတော့ပြောရပါမယ်ဒုက္ခတွေရစနစ်တကျပြန်နိုင်မဲ့အနေတနေ့ကိုကျမတို့ကမျှော်လင့်ပြီးတော့ပြင်ဆင်နေတာပါ။ဒါမဲ့လည်းအခုအခြေအနေကဒုက္ခတွေရစနစ်တကျပြန်နိုင်ဖို့အတွက်မြန်မာနိုင်ငံအရှေ့တောင်ပိုင်းကအခြေအနေကမတင်တော်သေးပါဘူး
။ So you were based in Thailand for a long time now you're moving.
Miss Sally ရုံကထိုင်းနိုင်ငံမှာအခြေစိုက်ခဲ့တာကြာပါပြီ။အခုဆိုလို့ရှိရင်မြန်မာနိုင်ငံတဲကိုလည်းရောက်နေပြီဆိုတော့မြန်မာနိုင်ငံအတွင်းမှာလုပ်ငန်းစဉ်တွေလုပ်တဲ့အခါမှာရောဒီအခက်အခဲတွေစင်ခေါ်မှုတွေဘာများရှိပါလဲ
So we've opened an office in Yangon.
ကျမတို့ရန်ကုန်မြို့မှာရုံးခန်းဖွင့်ပေးပါပြီ။အဲဒီရုံးရဲ့ရည်ရွယ်ချက်ကတော့ပဋိပက္ခနေရာတွေမှာရှိတဲ့လူမှုအတိုင်းအဝိုင်းတွေကိုထိထိရရအကူအညီပေးနိုင်မှုပါ။ဒီဒုက္ခတွေတွေပြန်လည်ထူထောင်နိုင်ပြီးတော့သူတို့နေရက်ကိုတစ်ချိန်ပြန်ရောက်တဲ့အခါမှာအဲ့မှာအစဉ်အဆက်ဖြစ်အောင်လို့အကူအညီတွေပေးပြီးတော့ဆောင်ရွက်သွားဖို့ပါ။ဒါကြောင့်အခုချိန်မှာတော့အဲ့ဒီဒုက္ခတွေကိုဘယ်နေရာမှာဘယ်လိုအကောင်းဆုံးအကူအညီပေးနိုင်မလဲဆိုတာကိုကျမတို့နှီးလန်းရှာနေပါတယ်။
We're looking at which areas we can best provide support to those communities.
At the last time sir you were mainly working
ရင်းနှုန်းကတော့ဒီ TBC အနေနဲ့ကကရင်ဒေသအတွက်အဓိကထားလှုပ်ဆောင်တာတွေ့ရပါတယ်။ကချင်တို့ရခိုင်တို့ဒီအဆရှိတဲ့ခြားဒေသတွေအတွက်ရောဘာတွေလှုပ်ထားတာရှိပါလဲဗျ။
TBC's work is primarily focused on
TBC ရဲ့လှုပ်ဆောင်ချက်တွေကတော့ထိုင်းနိုင်ငံမှာရှိတဲ့ဒုက္ခတွေအတွက်အဓိကထားပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်ရှင်။များသောအားဖြင့်ဒီထိုင်းနိုင်ငံကဒုက္ခတွေကအနီးအနားပြည်နယ်တွေဖြစ်တဲ့ကရင်ပြည်နယ်တို့မွန်ပြည်နယ်တို့ကဆိုတော့ရခိုင်ပြည်နယ်အတွက်တော့ကျမတို့ဘာထောက်ပံ့ပေးတာမျိုးမှမရှိသေးပါဘူး ဒီလိုပဲဒီကချင်ပြည်နယ်မှာလည်း TBC ကဘာမှလှုပ်ထားပေးတာမရှိသေးပါဘူး။ဒါမဲ့လည်းကချင်ဒုက္ခသည်တွေနဲ့ဒီ IDB စခန်းတွေကကချင်ဒုက္ခသည်တွေကိုကူညီဖို့လုပ်နေတဲ့သူတွေထိုင်းမြန်မာနယ်စပ်ကိုလာပြီးတော့ထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းတွေကိုကျမတို့ဘလို့စီမံခန့်ခွဲလဲဆိုတာလာရောက်ပြီးတော့လေ့လာတာရှိပါတယ်။ဒီတော့ဒုက္ခသည်စခန်းတွေထဲမှာလူမှုအတိုင်းဝိုင်းစီမံခန့်ခွဲရေးပုံစံတွေကိုကရင်ဒုက္ခသည်စခန်းတွေကနေပြီးတော့လေ့လာဖလှယ်ယူတဲ့အစီအစဉ်မှာ
management of camps and so the Kachin and the Karen have had some exchange in that.
Do you have any consultation or
ဒုက္ခသည်ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကိုအကြံပြုတာဒါမှမဟုတ်အစိုးရနဲ့ပူးပေါင်းဆောင်ရွက်တာမျိုးတွေရောရှိပါလား
No, we don't. At the moment in any dialogue
မရှိပါဘူးရှင်အခုချိန်ထိကျမတို့အစိုးရအဖွဲ့နဲ့လှုပ်ထားတဲ့ဆွေးနွေးမှုတွေမှာအစိုးရဘက်ကပြောချင်တာကဒုက္ခသည်တွေကိုမြန်မာနိုင်ငံကိုပြန်လာဖို့အတွက်အဆင်သင့်မဖြစ်သေးတဲ့အတွက် The Border Consortium နဲ့လောလောဆယ်အလုပ်လုပ်ဖို့အစီအစဉ်တွေမရှိသေးဘူးလို့ဆိုတာပါ
Now the peace process is going on. How do you see?
ခုညီငယ်လုပ်ငန်းစဉ်တွေဖြစ်နေတဲ့ဆိုတော့မြန်မာဒုက္ခသည်တွေနေရပြန်လာဖို့အတွက်အခုဒီလက်ရှိအခြေအနေတွေကဘယ်လိုရှိလဲဗျ
I think from our observations
ညီငယ်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အမြင်ကိုပြောရရင်တော့ဒီဖြစ်စဉ်ကနှေးကွေးနေပြီးတော့အစဉ်ချုံးဝေးမှုမရှိတာမတွေ့ရပါဘူးဒီအချင်းယူနေတဲ့သဘောလည်းတွေ့ရပါတယ်ဟိုကြည့်ရတာကတော့အဓိကအချက်တွေဖြစ်တဲ့တပ်ပိုင်းဆိုင်ရာကိစ္စတွေဖြေရှင်းနိုင်ဖို့တော့ကြာဦးမယ်ပုံပဲဒီတော့ဒုက္ခသည်တွေပြန်ပို့ဖို့ဆိုရင်စစ်ဘက်ကျင်းဝတ်ဆိုင်ရာကိစ္စတွေစစ်အင်အားတွေကိုပြန်ပြီးတော့ထိန်းချုပ်နိုင်ဖို့စစ်တပ်တွေပြန်ပြီးတော့ရုပ်သိမ်းဖို့ဆိုတာတွေဖြည့်ရှင်းစရာတွေရှိပါတယ်ဒုက္ခသည်တွေကလည်းဒါတွေကိုစောင့်ကြည့်နေတယ်ကျွန်တော်တို့ဒုက္ခသည်တွေနဲ့တွေ့ဆုံဆွေးနွေးတဲ့အခါမှာသူတို့ဘက်ကပြန်ကျင်တယ်ဒါမဲ့လည်းသူတို့ရွာတွေမှာစစ်သားတွေရှိနေသေးတယ်ဆိုတော့သူတို့အဲ့ဒါကိုလည်းစိုးရိမ်နေကြပါတယ်သူတို့ကနှစ်ပေါင်းများစွာကလေးကမြန်မာစစ်တပ်လက်အောက်ကနေပြီးတော့လွတ်ဖို့ပြေးလာကြတဲ့သူတွေပါဒါကြောင့်မလို့တကယ်ကိုအခြေခံကြကြပြောင်းလဲမှုလို့နေကြတာပါအခုလုပ်နေတဲ့ငင်းရဲလုပ်ငန်းရှင်တွေပေါ်မှာယုံကြည်နိုင်ဖို့အတွက်သူတို့ရွာတွေကနေပြီးတော့စစ်သားတွေပြန်ပြီးတော့ထွက်သွားပေးဖို့လိုပါတယ
် hoping for troop withdrawals in order for them to feel confidence that the peace process is actually moving forwards
for their concern do you have
သူရဲ့စိုးရိမ်မှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂ agency တို့အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးပြတာရောရှိပါလား
in terms of UN the
ဒုက္ခသည်တွေတိုင်းပြည်တွေနေရပြန်နိုင်ဖို့အခြေအနေဝင်းကျင်တွေဖြစ်လာစေရေးနဲ့ပတ်သက်လို့ဒီ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့အဓိကထားပြီးတော့ဆွေးနွေးဖြစ်ပါတယ် UNHCR ကလည်းအခုအခြေအနေမျိုးဟာဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့အခြေအနေမျိုးမရှိသေးဘူးဆိုတော့သူတို့သဘောနဲ့သူတို့နေရပြန်ဖို့ကိုလည်းအခုချိန်မှအားမပေးပါဘူးရှင်ဒုက္ခသည်တွေဒီနေရပြန်နိုင်မဲ့အခြေအနေဖြစ်လာဖို့ဆိုရင်တော့မြန်မာအစိုးရထိုင်းအစိုးရဒါတွေပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပပေါင်းစုံကနေပြီးတော့ဆောင်ရွက်ဖို့အစ်စ်နေအများကြီးရှိရဲ့လို့ရေပူရနားလည်ထားကြပါတယ်အပြည့်ခက်ရစေးရေးသဘောတူညီချက်တွေရှိထားရမယ်ပြီးသွားရင်နိုင်ငံရေးဆွေးနွေးပွဲတွေလုပ်ရအောင်မယ်။နောက်ပြီးတော့ဒုက္ခသည်တွေပြန်မဲ့နေရအခြေအနေတွေလည်းစဉ်းစားဆောင်ရွက်ပေးရအောင်မယ်။မြေမြုပ်ဘုံကိစ္စကလည်းရှိသေးတယ်ပြီးတော့မြေမြုပ်ဘုံတွေဘယ်မှာရှိလဲဆိုတာကိုစနစ်တကျနဲ့မြေပုံဆွဲထားတာလည်းမရှိဘူးဆိုတော့ဒါတွေအားလုံးကဒုက္ခသည်တွေအတွက်ဘေးရန်လုံခြုံရေးကိစ္စရပ်တွေပါ။ဒါကြောင့်မလို့ဒုက္ခသည်တွေနေရမပြန်ခင်မှာဒီကိစ္စရပ်တွေအားလုံးဖြေရှင်းထားပြီးဖို့လိုပါ
တယ်ရှင့်။
ဆိုရပြင် KNU တို့လိုမျိုးတခြားတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ဆွေးနွေးကြတာရောရှိပါလား
We have had informal discussions
ပြည်ရင်းပြည်ပမှာရှိနေတဲ့ဒုက္ခတွေပြန်လာရင်ဘယ်နေရာမှာနေထိုင်ဖို့သင့်တော်မလဲဆိုတာတွေနောက်ပြီးတော့အဲ့ဒီနေရာတွေနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုစဉ်းစားထားလဲဆိုတာတွေပေါ်မှာအလို့စကားပြောပြတာတွေတော့ရှိပါတယ်ဒုက္ခတွေနေရပြန်ခိုင်းပြီးတော့အိမ်တလုံးပေးထားရုံနဲ့ကိစ္စအပြီးမသွားဘူးလေသူတို့ပြန်လာပြီးတော့နေထိုင်မဲ့နေရာမှာလူမှုအတိုင်းဝိုင်းတည်တဲ့ခိုင်မြဲအောင်ဘယ်လိုလုပ်နိုင်မလဲဆိုတာတွေလည်းရှိပါတယ်ဥပမာဆိုရင်ဒီလူမှုရေးဝန်ဆောင်မှုတွေကျန်းမာရေးဝန်ဆောင်မှုပညာရေးဈေးအသက်မွေးဝမ်းကြောင်းမှုဒီလိုမျိုးအချက်လက်တွေပြည့်ပြည့်စုံမှအဆင်ပြေပါလိမ့်မယ်သူတို့အတွက်နေရနေပေးုံနဲ့သူတို့အတွက်နေဖို့နေရပေးုံနဲ့မလုံလောက်ဖ ೇನೆ သူတို့ရဲ့ဝင်းကျင်ဒေသအနေထားနဲ့အားလုံးချိတ်ဆက်ပေးထားနိုင်မှုလိုပါတယ်ရှင
်for the
southeast. Hornbother international donor organization because of most of
နိုင်ငံတကာငွေကြေးထောက်ပံ့နေတဲ့အဖွဲ့အစည်းတွေကအခုဆိုလို့ရှိရင်ငင်းငယ်လုပ်ငန်းစဉ်တွေကိုအများကြီးထောက်ပံ့ပေးနေတော့ဒုက္ခသည်တွေအတွက်ငွေကြေးထောက်ပံ့တွေကရောဘယ်လိုအခြေအနေရှိပါလဲ
I mean this is a major concern.
ဒါအဓိကစိုးရိမ်ကြပါတော့အခုချိန်မှာတော့ American အစိုးရကဒီဒုက္ခသည်တွေကိစ္စကိုအကူအညီပေးပါတယ် ဒါမင်းလေကဘာပေါ်မှာတခြားပရိပခါတွေရာလည်းရှိနေရဆိုတော့ငွေကြေးအကူအညီတွေကရော့ကျသွားတယ်လေ။ဒါကြောင့်ဒီဝန်ဆောင်အကူအညီပေးမှုလုပ်ငန်းတွေလည်းရော့ကျလာတယ်။အခုလိုမျိုးအကူအညီပေးတာတွေရော့ကျသွားတော့ဒုက္ခသည်တွေဘက်ကလည်းသူတို့ကိုမြန်မာပြည်ကိုအတင်းပြန်ခိုင်းနေတယ်လို့မျိုးခံစားမှုတွေဖြစ်လာစေပါတယ်။သူတို့တွေတစ်ချိန်မှာနေရပြန်နိုင်ရမယ်ဆိုတဲ့မျှော်လင့်ချက်ကအရေးကြီးတာပါ။ဒါမဲ့လည်းခုချိန်မှာတော့နိုင်ငံတကာအနေနဲ့သူတို့ဘက်ကဆက်ပြီးတော့မမမမရက်ပေးဖို့လိုပါတယ်။သူတို့တွေနေရပြန်ပြီးတော့ဘဝပြန်ပြီးတော့ထူထောင်နိုင်မှုခုချိန်မှာလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့ကအရင်အရေးကြီးနေပါတယ
်။ Yes.In previous the Burmese government
or you know that the asuya ga raw di dukkha the skan ga dukkha the re ko taman pi tu re ma hou phu di la nat kai phwe si ga pogo re phit de la nat kai phwe si ga mi ta su win ni phit de su lo su swe ra myo shi ba de aku le shi asuya ye myin ga o blu shi ba le
No, I think generally there is on the အကျဉ်းနားလည်ထားတာကတော့တို့တွေမြန်မာပြည်တွင်းမှာဖြစ်နေတဲ့နှစ်ပေါင်း30ကျားပြိပခါတွေကနေပြီးတော့ထွက်ပြေးလာကြတဲ့သူတွေပေါ့သူတို့ကမြန်မာပြည်မှာရှိနေတုန်းကလည်းသူတို့လူမှုအဖွဲ့အစည်းမှာအရေးပါတဲ့လှုပ်ဆောင်ချက်တွေလုပ်ခဲ့ကြပူတဲ့သူတွေဖြစ်ပါတယ်ကျမ်းမာရေးဝန်ထမ်းနောက်ပြီးတော့ចောင်းဆရာဆရာမတွေရဲရွာလူကြီးတွေလည်းပါတယ်သူတို့တွေကသူတို့ရဲ့စွမ်းရည်ကိုဒုက္ခတွေစကန်းတွေကိုပါလာတယ်ဆိုတော့ဒီစကန်းတွေမှာလည်းသူတို့ရဲ့စွမ်းရည်ကိုအသုံးချပြီးတော့တိုးတက်အောင်လုပ်နိုင်ခဲ့တယ်လေဒီတော့မြန်မာပြည်ကိုပြန်သွားတဲ့အခါကျရင်လေသူတို့ထိုင်းနိုင်ငံကရတဲ့ဒီသူတို့ရဲ့စွမ်းရည်ပညာတွေကိုပြန်ပြီးတော့တည်ယူသွားနိုင်မှာပါသူတို့ရဲ့ရဲရွာကိုပြန်ပြီးတော့အကျိုးပြုနိုင်ကြမှာပါကျမထင်တော့သူတို့ပြန်သွားတဲ့အခါကျရင်အကျိုးရှိရှိပြန်ပြီးတော့အသုံးချနိုင်မှုအတွက်ရဲရွာစီမံခန့်ခွဲရေးအုပ်ချုပ်ရေးကိစ္စရပ်တွေမှာအတော်လေးကိုပြင်ဆင်ဆောင်ရွက်ထားတာတွေ့ရပါတယ်
ငင်းငယ်ဖြစ်စဉ်ကိုဘယ်လိုမြင်ပါလဲဗျဒုက္ခသည်တွေအတွက်အထောက်အကူဖြစ်ပါရဲ့လား
I think the peace process it will take time.
ကျွန်မအထင်ပြောရရင်တော့ငြိမ်းချမ်းရေးဖြစ်စဉ်ကအချိန်အတော်ယူရအောင်မယ်။ယုံကြည်မှုတည်ဆောက်ရမယ်။နောက်ပြီးတော့ဒီလက်ရှိဖြစ်နေတဲ့ဆွေးနွေးမှုတွေမှာရိုးသားမှုရှိရမယ်။ဒီဖြစ်စဉ်ကအချိန်တော်တော်ကိုယူအောင်မှာပါ။ဒီတော့ကျွန်မတို့အားလုံးရလက်ကောင်းကိုမျှော်လင့်နေပေမဲ့လည်းဆက်ပြီးတော့မဖြစ်သင့်သေးတဲ့အခြေအနေမျိုးမှာနိုင်ငံတကာအတိုင်းဝိုင်းကလည်းဖိအားအရန်မပေးဖို့လိုပါတယ်။ဒီတော့သူတို့ပြန်မယ်မပြန်ဘူးဆိုတာနဲ့ဘယ်တော့ပြန်မလဲဆိုတာကငြင်းငြင်းရဲ့ဖြစ်စဉ်ပေါ်မှာမူတည်တယ်လို့ကျွန်မထင်တယ
်။အမေရိကန်ပြည်တော်စုကနေပြီးတော့မြန်မာနိုင်ငံပေါ်မှာပြုပြင်ပြောင်းလဲမှုနဲ့ပတ်သက်ပြီးတော့ချီးကျူးပြောဆိုတာတွေရှိပါတယ်။အဲ့တော့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ရောဘယ်လိုရှိပါလဲ။တိုးတက်မှုတွေမြင်ရပါပြီလား
။ Well, I think in terms
ကျွန်မထင်ပြောရရင်တော့အခုချိန်မှာတော့တင်းမာမှုတွေရှိလာတယ်လို့ထင်တယ်ပြုပြင်ပြောင်းလဲမှုတွေစဖြစ်တုန်းကအားလုံးကအကောင်းမြင်ကြရဲနောက်ပြီးတော့ပြန်မို့အရေးတွေ့လဲအတက်ကြရဲအခုတော့အချင်းကလည်းနည်းနည်းကြာလာပြီးတော့တချို့နေရာတွေမှာကတိုးတက်မှုတွေကလည်းနှေးသွားရဲတချို့နေရာတွေမှာဆိုရင်နောက်ကျောင်းတောင်ပြန်လှည့်သွားတယ်အခုဆိုရင်အရှိတောင်ပိုင်းနဲ့အစမ်းပြည်နယ်တွေမှာပြိပခါတွေစဖြစ်နေရရဲအထူးသဖြင့်ကချင်ပြည်နယ်ကအခြေအနေတွေပေါ့နော်ဒါတွေအားလုံးဒီပြုပြင်ပြောင်းလဲရေးကိုနောက်ကျောင်းပြန်လှည့်မလဲဆိုတာကိုတိုင်းတာတဲ့အရာတွေပဲအဲ့တော့ဒုက္ခသည်တွေအတွက်ကဒီအချိန်တွေမှာစိုးရိမ်စရာဖြစ်စေပြီးတော့သူတို့ပြန်မှုအတွက်တွန်းဆုတ်စေတဲ့အရာတွေပါလူတွေကအနီးကပ်စောင့်ကြည့်နေတာကဒီကချင်ပြည်နယ်မှာဖြစ်နေတဲ့ပြိပခါကိုဘယ်လိုရှင်းကြမလဲငင်းငယ်ဖြစ်စဉ်ကဘယ်လိုသွားနေလဲဆွေးနွေးမှုတွေကစစ်တပ်တွေပြန်ရုပ်ဖို့ဖြစ်စေမလားနောက်ပြီးတော့ငင်းငယ်ဆွေးနွေးမှုကိုဖြစ်စေမလားဆိုတာတို့ပါအရင်ကအကောင်းမြင်ထားပြီးတော့အရန်တက်ကြွပြီးတဲ့အခါကနေပြီးတော့အခုတော့စိုးရိမ်မှုတွေရှိလာတာလေအခုလူတွေကပို့ပြီးတော့သတိထားလာကြတယ်လူတွေကသတိနဲ့အကောင်းမြင်တယ်ဆိုတဲ့စကားလုံးcautiously optimistic လို့သုံးကြပါမယ်လေ။နှေးကွေးသွားတဲ့အရာတွေရှိရတဲ့လူတွေကအကောင်းမြင်တာတဲ့သတိကပိုရှိနေတယ်လို့ကျွန်မထင်တယ်
။ My last question of DF
ကျွန်တော်ရဲ့နောက်ဆုံးကတော့ဒီ Miss Sally ကမြန်မာဒုက္ခသည်တွေရဲ့နာဂတ်နဲ့ပတ်သက်လို့ပေါ့အကောင်းမြင်မှုရှိပါ
I think we must always have optimism and
ကျွန်တော်တို့မျှော်လင့်ချက်နဲ့သတိအမြဲရှိနေရမယ်လို့ကျွန်မထင်ပါတယ်ရှင်။သူတို့လူမှုအတိုင်းအဝိုင်းတွေကိုဒီလူတွေကပြန်ပြီးတော့ထူထောင်ခြင်းကြတာစိတ်နဲ့ခိုင်မာကြပါလေ။အကောင်းဘက်ကိုပြောင်းလဲတာကိုမြင်ခြင်းနဲ့ Democracy ဖြစ်စဉ်တွေဘက်ကိုကူပြောင်းတာကိုလည်းမြင်ကျင်နေကြရတယ်လို့ထင်ပါတယ်
။ဟုတ်ကဲ့ကျေးဇူးတင်ပါတယ
်။မြမအရေးဆွေးနွေးခန်းအစီအစဉ်အပြည့်စုံကိုနားဆင်ခဲ့ရဖြစ်ပါတယ်။အခုဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းနာယူဝက်အစီအစဉ်မှာတော့ဦးစီသူအောင်မြင့်ရဲ့ပြီးသွင်းတဲ့တုံးသက်ချက်မြမပီမပေးစာကန္တကဘာတလွားထူးခြားစံပြအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။
ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းသာတော်ရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရ2015ခုနှစ်ဇူလိုင်လ26ရက်သတင်းခုတင်နေ့ညပိုင်းတောင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုဒုတိယပိုင်းထုတ်လွှင့်ပေးမယ့်10နာရီအထိအစီအစဉ်တွေကိုတော့ line တိုမီတာ24 25 32 53တို့အပြင် line လက်မီတာ190တို့ကပါတိုးချက်ဖမ်းယူနားဆင်နိုင်ကြပါတယ်ရှင်အခုဆက်လက်ပြီးအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတလွားသူချာဆန်ပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာပါအခုပထမဦးဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုအရင်ဆုံးတင်ပြပေးမှာဖြစ်ပါတယ်တရုတ်တွေကိုထောင်ချလိုက်ုံနဲ့တစ်ခိုးထုတ်တာရက်သွားနိုင်မလားဆိုတဲ့ခေါင်းစဉ်နဲ့ဒီတပတ်ဆွေးနွေးတင်ပြမှာဖြစ်ပါတယ်မအင်ဂျင်နိုင်အကူညီတင်ဆက်ထားပါတယ်ရှင
်အခုရပိုင်းပြည်သူတွေကြားတဲ့စိတ်ဝင်စားကြတဲ့သတင်းတစ်ပုဒ်ကတော့သစ်ခိုးထုတ်တယ်ဆိုပြီးဖမ်းဆီးထားတဲ့တရုတ်နိုင်ငံသား150ကျော်ကိုမီဂျီနာတရားရုံးကနေတသက်တကျွန်းလို့အမြင့်ဆုံးပြစ်ဒဏ်တွေချမှတ်လိုက်တဲ့ကိစ္စပါဒီလိုပြင်းထန်တဲ့ထောင်ဒဏ်တွေချမှတ်လိုက်တာနဲ့ပတ်သက်ပြီးတရုတ်အစိုးရဘက်ကဝေဖန်ပြောဆိုတာတွေတရုတ်နိုင်ငံသတင်းစာတွေကကန့်ကွက်ရေးသားတာတွေရှိခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ဒါဟာအစိုးရအနေနဲ့ဝင်ရောက်ဆွဲဖက်လို့ရတဲ့ကိစ္စမျိုးမဟုတ်ဘူးတရားစီရင်မှန်တယ်ကသူ့ဘာသာသူလုတ်ကင်ဆောင်ရွက်တဲ့ကိစ္စပဲဆိုပြီးဖြစ်ရှင်းပါတယ်ခုလိုမြန်မာတရားရုံးတစ်ခုကနေတရုတ်နိုင်ငံသားအများအပြားကိုနှိရှေထောင်ဒဏ်တွေချမှတ်လိုက်တာဟာဘာအဓိပ္ပာယ်ဆောင်ပါသလဲနောက်ထပ်ဘာဆက်ဖြစ်လာနိုင်သလဲမြန်မာအစိုးရနဲ့တရားရုံးရဲ့အရေးယူဆောင်ရွက်မှုဟာမြန်မာစစ်တွေကိုတရုတ်ဘက်ကနှိရှေလများခိုးထုတ်နေတာတွေရပ်ဆိုင်သွားနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တကယ်တဲ့နှစ်စံပိုင်းကမြန်မာတပ်မတော်ဟာနေဆက်မှာတစ်ခိုးထုတ်နေတဲ့အဖွဲ့တွေကိုအရေးယူဖမ်းဆီးနိုင်ဖို့ KIA ကချင်ပြည်လွတ်မြောက်ရေးတပ်ဖွဲ့နယ်မြေတွေကိုထိုးစစ်ဆင်နွှဲခဲ့ပါတယ်လေကြောင်းပစ်ကူတွေပါတဲ့အဲ့ဒီထိုးစစ်အပြီးတရုတ်နိုင်ငံသား150ကျော်တရုတ်ပြည်ထဲတည်ယူဖို့ပြင်ဆင်ထားတဲ့တစ်လုံးတွေတစ်ထုတ်ရမှာအသုံးပြုတဲ့ယင်ရန်တရားတွေနဲ့စက်ပစ္စည်းကရိယာတွေကိုဖမ်းဆီးရမိခဲ့တာဖြစ်ပါတယ်။ပြောရရင်နေဆက်တစ်ခိုးထုတ်မှုကိုမြန်မာစစ်တပ်ကထိုးစစ်ဆင်တိုက်ခိုက်ဖမ်းဆီးမှုတွေလုပ်ခဲ့ပြီးနှစ်ပေါင်းများစွာအတွင်းတစ်ခိုးထုတ်တဲ့တရုတ်နိုင်ငံသားအများအပြားဖမ်းဆီးတရားရုံးတင်နိုင်မှုလည်းဖြစ်ခဲ့ပါတယ်။တကယ်တော့လက်နက်ကင်တွေကြီးစိုးတဲ့နယ်စပ်ကနေမြန်မာတပ်တွေကိုတရုတ်နိုင်ငံဘက်ထုတ်ယူနေတာအလွန်ကြာမြင့်ခဲ့ပါပြီ1980ကျော်ဗမာပြည်ကွန်မြူနစ်ပါတီဘကပတပ်ဖွဲ့တွေတရုတ်နယ်စပ်မှာခြေကုပ်ယူထားစဉ်ကတည်းကတရုတ်နိုင်ငံဘက်တစ်ထုတ်ယူခဲ့မှုတွေရှိခဲ့ပြီး KIA ထိန်းချုပ်နယ်မြေမှာလည်းအလားတူတစ်ထုတ်ယူမှုတွေရှိခဲ့တာဖြစ်ပါတယ်1989ခုနှစ်ဗမာပြည်ကွန်မြူနစ်ပါတီပြိုလဲပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေအရင်စစ်အစိုးရနဲ့အပြစ်ခတ်ရက်စဲလိုက်တဲ့အခါနယ်စပ်ကနေတရုတ်ဖက်တစ်ထုတ်လုပ်မှုဟာတရားဝင်တပွဲပိုးပြီးညပြလာပါတယ်တရားဝင်တပွဲလို့ပြောရတာကလေလက်နက်ကင်တိုင်းရင်းသားငြိမ်းချမ်းရေးအဖွဲ့တွေဟာအစိုးရစီကတစ်ခုတ်ခွင့်ပါမစ်ဒဇောင်းနှစ်ဆောင်တောင်းယူအဲ့ဒီပါမစ်တွေကိုအကြောင်းပြပြီးသူတို့ထိန်းချုပ်ရာဒေသတွေကနေတစ်အကြီးအကျယ်ထုတ်ခဲ့ကြလို့ဖြစ်ပါတယ
်လက်နက်ကင်တိုင်းရင်းသားတွေအနေနဲ့အဲ့ဒီချိန်ကသူတို့ပိုင်နေမြေတွေကနေတစ်ထုတ်ယူခဲ့တာဟာစစ်ထုတ်ယူတယ်လို့သာပြောရတကယ်တကယ်လက်တွေ့မှာတော့စစ်တော်ကိုလက်ညှိုးထိုးရောင်းစားတာမျိုးလောက်ပဲဖြစ်ပါတယ်လက်နက်ကင်အဖွဲ့ခေါင်းဆောင်တွေဟာသူတို့နဲ့မိသားစုဝင်တွေစစ်ထုတ်ခွင့်ပါမစ်ရယူတရုတ်တထေးတွေကိုပါမစ်လက်လွဲရောင်းစားလိုက်တာပါတရုတ်ဘက်ကကုမ္ပဏီတွေကသူ့ဘာသာသူလမ်းဖောက်သူ့လုပ်သားတွေနဲ့သူ့ဘာသာသူစစ်ထုတ်နယ်စပ်ရောက်မှသက်ဆိုင်ရာလက်နက်ကင်အဖွဲ့ကိုအခွန်ဆောင်ပြီးတရုတ်နိုင်ငံနဲ့စစ်ထုတ်ယူသွားတာပါနောက်ပိုင်းတရုတ်ဘက်ကိုစစ်ထုတ်ယူတာတွေဟာလက်နက်ကင်တိုင်းသားတွေထိန်းချုပ်ထားတဲ့နယ်မြေကစစ်တွေတွေမကတော့ပါဘူးအစိုးရထိန်းချုပ်ထားတဲ့နေမြေကစစ်တွေပါလက်နက်ကင်အဖွဲ့နေမြေတွေဖြတ်ပြီးတရုတ်ပြည်ဘက်ခိုးထုတ်မှုလုပ်တာမျိုးရှိခဲ့ပါတယ်ဒီလိုနီးနဲ့မြန်မာနိုင်ငံရဲ့ခေါင်မိုးလို့တင်စားခေါ်ဝေါ်ကြတဲ့အချင်းပြည်နယ်နဲ့စကိုင်းတိုင်းကမိုးသစ်တော်တွေပြတ်သုံးခြင်းမကပြတ်သုံးပြီးရေကြီးတာရာသီဥတုပူနွေးတာလို့တဘာဝဖောက်ပြန်တဲ့ပြဿနာတွေကြုံလာရတဲ့အထိပါပဲ
အခုလိုမြမသက်တွေတရုတ်ဖက်စီးမရှိကမ်းမရှိခိုးထုတ်နိုင်တာဟာမြမနိုင်ငံတွင်းမှာပြည်တွင်းစစ်ဖြစ်ပွားနေတာရဲ့အာဂတိလိုက်စားမှုကြီးမားတာရဲ့တရုတ်နိုင်ငံဘက်ကလည်းမြမအစိုးရဖြစ်စီလက်နက်ကင်တွေစီကဖြစ်စီဘသူစီကမစိုးတရားဝင်သဘောတစ်နဲ့တယံဇာတာတွေထုတ်ယူနိုင်တယ်ဆိုပြီး policy ချမှတ်ထားလို့ဖြစ်ပါတယ်လက်နက်ကင်တပ်ဖွဲ့ကောင်းဆောင်တွေကလည်းသူတို့တပ်ဖွဲ့ရန်ပုံငွေနဲ့ကိုကျိုးစီးပွားအတွက်တရုတ်ဖက်တစ်ထုတ်ကြပါတယ်မြမအစိုးရထိန်းချုပ်ရာနေမြေကခရိုနီကုမ္ပဏီတွေနဲ့အာဂတိလိုက်စားတဲ့အရာရှိတွေကလည်းကိုကျိုးစီးပွားအတွက်တစ်ခိုးထုတ်ကြတာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်2011ခုနှစ်မှာသမရဦးသိန်းစိန်အစိုးရအဖွဲ့အစ်တက်လာတဲ့အခါတစ်ထုတ်လုတ်တင်ပို့မှုနဲ့ပတ်သက်တဲ့ policy တချို့ပြောင်းလဲလာပါတယ်။ပြီးခဲ့တဲ့နှစ်ကစပြည်ပကိုတစ်အလုံးလိုက်တင်ပို့မှုရပ်ဆိုင်းလိုက်ပါတယ်။ဒါပေမဲ့နေဆက်ကနေတရုတ်ဖက်တစ်ခိုးထုတ်နေတာတွေကိုတော့တားဆီးနိုင်ခြင်းမရှိခဲ့ပါဘူး။နောက်ပိုင်းအစိုးရနဲ့18နှစ်ကြာအပြစ်ရထားတဲ့ KIA တပ်ဖွဲ့နဲ့တိုက်ပွဲတွေပြန်ဖြစ်ပါတယ်။အခြားတစ်ဖက်မှာတော့အစိုးရဟာနှစ်ပေါင်းကြာရှည်ဖြစ်ပွားနေတဲ့ပြည်ရင်းစစ်ရစဲပြီးငြိမ်းချမ်းရေးရအောင်ဆွေးနွေးပွဲတွေလုပ်ပါတယ်။ဒါပေမဲ့လည်းတိုက်ပွဲတွေပြန်ဖြစ်ခဲ့လို့အစိုးရအပေါ်အယုံကြည်မရှိတဲ့ KIA တပ်ဖွဲ့နဲ့တော့အပြစ်အခက်ရစဲရေးမလုပ်နိုင်ခဲ့ပါဘူး။ဒီအခါမှာအစိုးရဘက်က KIA ပေါ်ထားတဲ့သဘောထားဟာတဖက်ကငြိမ်းချမ်းရေးအတွက်စကားပြောပြီးအခြားတဖက်ကတော့လက်နက်ကိုင်တပ်ဖွဲ့တစ်ဖွဲ့ရက်တီရမှာအလွန်အရေးကြီးတဲ့ဗန်နာရေးရေတောက်မြစ်ဖြတ်တောက်ဖို့စ조사လာခြင်းပဲဖြစ်ပါတယ်။အဲ့ဒီစီမံကိန်းမှာဖားကန်ဘက်ကကြောက်စိမ့်တူဖော်ရေးလုပ်ငန်းတွေကိုတူဖော်ထုတ်လုပ်ခွင့်တားမြစ်တာတက်ထုတ်ယူမှုတွေကိုအရေးယူတာစတာတွေပါဝင်ပါတယ်။အခုနောက်ဆုံးဖြစ်စဉ်ကတော့ KIA ထိန်းချုပ်နေမြေထဲမှာတက်ထုတ်လုပ်ငန်းလုပ်ကင်နေတဲ့ယာနဲ့ချီတဲ့တရုတ်တွေကိုဖန်စီအရေးယူပြခဲ့တာဖြစ်ပါတယ
်အသေးချာပြန်ဆန်းစစ်ကြည့်ရင်တော့နေဆက်ကနေတရုတ်ဘက်စစ်မှောက်ကိုခိုးထုတ်တဲ့လုပ်ငန်းဟာတိုက်ပီအတွက်နည်းနည်းလေးမှအကျိုးမဖြစ်ထွန်းစေပါဘူးတစ်ခိုးထုတ်ရကနေရတဲ့ငွေကိုအသုံးပြုပြီးပြည်တွင်းစစ်ပိုပြီးရှည်ကြစေသလိုအစိုးရဘက်မှရောလက်နက်ကင်တိုင်းသားတွေဘက်မှပါကိုကျိုးစည်းဝါးတွေကြောင့်အကျင့်ပြက်မှုကိုပဲဖြစ်ပွားစေပါတယ်ပိုပြီးဆိုးတဲ့အချက်ကတော့စစ်အလွန်ကြုံထုတ်ယူမှုကြောင့်တစ်တောပြုံးနှိမ့်မှုကိုဖြစ်စေပြီးတဘာဝပတ်ဝန်းကျင်ဆူဆူရွာထိခိုက်ကြံရစ်တာမျိုးပါကြောက်လက်ရှိတရုတ်နိုင်ငံသားတွေကိုစစ်ခိုးထုတ်မှုနဲ့တရားရုံးကပြစ်ဒဏ်စီရင်ပြီးတဲ့နောက်သိမကြခင်ပဲသမရကလူငင်းချမ်းသာခွင့်နဲ့ပြန်လဲလွှဲပြောင်းပေးလိုက်တာမျိုးမလုပ်သင့်ပါဘူး။နေဆက်ကတရုတ်ကုမ္ပဏီတွေမြမမီတွေကစစ်တွေအလွန်အကျွံမှောင်ခိုထုတ်ယူနေတဲ့လို့ရရုံနဲ့ပပျောက်သွားဖို့အာမခံချက်တစုံတရာရမှသာနိုင်ငံချစ်ကြည်ရေးကိုရှေးရှုပြီးပြစ်ဒဏ်ချခံရတဲ့တရုတ်နိုင်ငံသားတွေကိုပြန်လဲလွှဲပြောင်းပေးရသင့်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။
ဥစီသူအောင်မြင့်ရဲ့ပြီးသွင်းသတင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ခဲ့ရဖြစ်ပါတယ်အခုတော့အပတ်စဉ်တင်ဆက်နေတဲ့မြန်မာပြည်မှဘေးစာကန္တာကို VOA ဝိုင်းတော်သားတွေနဲ့အတူမှအေးတန္တာကျော်ကတင်ဆက်ထားပါတယ်နားဆင်ကြည့်ရအောင်ပါရှင
VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။နောက်ပိုင်းမှာတော့နောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးတော့ VOE အစီအစဉ်တွေကိုအမြဲမပြတ်နားဆင်အားပေးလာကြတဲ့သောရရှင်တွေရေးလာတဲ့အစီအစဉ်နဲ့ပတ်သက်တဲ့အစားတချို့ကိုပြောပြခြင်းပါတယ်ရှင်။ English EDM စာအုပ်စုပြနံပါတ်ရေးလာတဲ့သောရရှင်ကတော့ခွန်တန်းဦးပါတဲ့ရှမ်းပြည်နယ်တောင်ပိုင်းဟိုပိုးမြို့မှာနေထိုင်ပါတယ်တဲ့သူကအန်တီဒေါ်လာလတန်းရဲ့အင်္ဂလိပ် EDM အစီအစဉ်ကိုအရန်ကိုကြိုက်နှစ်တယ်လို့ကိုရိုင်းလေးလာနိုင်အောင်လို့ EDM စာအုပ်လေးလိုချင်ပါတယ်ဆိုပြီးတော့သူရဲ့လိပ်စာကိုရေးပေးလာပါတယ်ဟုတ်ကဲ့ပါရှင်ကျမတို့ VOE ကအစီအစဉ်ကိုနားဆင်အားပေးတယ်ဆိုလို့ကျေးဇူးတင်ကြောင်းမဲ့အရင်ဦးဆုံးပြောချင်ပါတယ် EDM တင်ကန်းစာအနေနဲ့တော့ကျမတို့စာအုပ်မထုတ်ဝေပါဘူးရှင်လုံးဝမထုတ်ဝေတာတော့မဟုတ်ပါဘူးနော်တခါတော့ကတော့ထုတ်ဝေပါတယ်လောလောဆယ်တော့ထုတ်ဖို့အစီအစဉ်မရှိသေးပါဘူးဒါမဲ့လေဒီသင်ကန်းစာကိုစိတ်ဝင်စားတဲ့သောရရှင်နေအနေနဲ့ဒီအစီအစဉ်ကိုစာသားရောအသံဖိုင်ရောအလွယ်တကူရယူနိုင်အောင်လို့ကျမတို့ကအစီအစဉ်ပေးထားတာပါကျမတို့ VOE မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာ voenews.com/bemi ဆိုတဲ့လိပ်စာကိုတွားလိုက်ရင်တော့အဖွင့်စာမျက်နှာနေရာကိုရောက်တာနဲ့ VOE မြန်မာဆိုရဲ့အောက်ခေါင်းစဉ်မှာအင်္ဂလိပ်စာဆိုတာမြင်ရပါလိမ့်မယ်အဲ့အင်္ဂလိပ်စာဆိုတဲ့အကွက်ကိုသွားနှိပ်လိုက်တာနဲ့ EDM အသုံးတော့အင်္ဂလိပ်စာသင်ခန်းစာတွေကိုတွေ့ရပါလိမ့်မယ်ရှင်။အဲ့ဒီမှာစာသားနဲ့လည်းအပြည့်အစုံဖတ်လို့ရပါတယ်။
Sayuet tau tau simpian le sayuet tau biru ting tau yara wa. Atau file ting tau biru malu tingan zago biang biru nasi nai mari. Simpian bahasa lu sedang biwara sih. Nampaknya dorang sih dia kali. Lonjai dia sih sama cecu dia mari sih ne. Kita ni nizin tau English zago lila jenlo radio kali nampang lila buwara ini. Ime ne puno buwara simpian mete mari subrazi lava ini. Okay, di dorang sih kali English zago tingan zago jinjung biru biru lu jisawa ini no. Tomorrow view ga English setting and namyo tolun pin ni lama and di dollar la tan ye American ejen atong no mya English setting and ne yom myan tan cha assistant tat tat so yin no di machin mon ye English setting and assistant no pawin ma de American ejen atong no mya ga ro di yoy yo atan yo ho atan ne so yin le review ga hlwin ma de yom ne so yin le di yom myan tan cha ma dabat takha hlwin pin ni da wa machin mon ye English assistant ga ro yom myan tan cha ga ni be hlwin na phit pyo internet paw ma pyan pyo chi lo ya ba de tomorrow view internet samyanna YouTube Facebook samyanna ro ma le di season ko pyan pyo chi shu lo ya ba de shin a pe de atwet jesus tin ma de tomorrow view ko sa ye la ja de tora shin ni ye sa ye de ma ro myama nai ngai ga nai ngai ye chin ni lu mu ye yan kaisa awa awa ne patet pyo ko bai tin min yu sa che ko lo lo let let thau pho ye da la ja de sa re ko le lak khan ya shi da ba ai the ga myama nai ngai ye ne patet pyo ye la de tora shin ti yaw ye sa ko aku pho pya pe sin ma de di tora shin ga ywe kaw pwe ne patet pyo ye la yin ne aso ya su da ba le su pyo me kun thau la da ba
le la chin mi de law tin pya ya yin di du re ha me sin ni thau pyan da ko raw ma twa ma chi ja de lu pa chin pa ma pa chin ni maybe le ba ma thu la ma ma hou ba wu so pi lo byo de tu re aso ya ga tru lou chin de lo lou ni da be lu byo de tu re ain dan ya yauk me sin mhan 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 sit pi da ko raw de chu ga lu lu la la ma shi da re cha ti nyin twei ni ya da ga let twei ba da re ko jano tong tat chi mi da ga raw pi tu re ha 1990 yue kaw pwe ji dong ga tet tet jwa jwa me pe ga ja be me tru lu la de aso ya phit ma la de twei a taw ko sait thi gai dan ya re ya ga ja ba de di naw pai 2008 san na khan yu pwe 2010 ရွေးကောက်ပွဲတွေရဆိုရင်လေအကြောက်တရားတွေနဲ့မဲပေးခဲ့ကြရတာပါ။ဘာစုဘာမှထူးကြမလာပါဘူး။အဲဒီနောက်2012ဂျာပြတ်ရွေးကောက်ပွဲမှာအင်နာဒီရွေးကောက်ပွဲဝင်ပြီးအရွေးခံတော့ပြည်သူတွေဟာ1990ရွေးကောက်ပွဲကသူတို့မဲပေးခဲ့ကြတဲ့သူတို့ချစ်တဲ့ပါတီသူတို့ချစ်တဲ့ဒေါန်ဆန်းစုကြည်ပါတီကိုပြန်ပြီးတက်ကြွစွာနဲ့မဲတွေပေးခဲ့ကြပါတယ်။ဒါကြောင့်လေအင်နာဒီမဲပြတ်တဲ့နိုင်ငံပြန်တာပါ။ဒါပေမဲ့အင်နာဒီရလွတ်တော်ထဲမှာဘာမှထိတိကျကျမလုံနိုင်ကြဘူးလို့ထင်မြင်ကြပါတယ်။အနော်ဒီယာလွတ်တော်ထဲမှာလူနည်းစုအပြင်25ရာခိုင်နှုန်းဆိုတဲ့စစ်တပ်ကယူထားတာကိုပြည်သူတွေကအမြင်အားဖြင့်သိတော်လဲဘာမှမပြောင်းလဲဘူးဘာမှမလုံနိုင်ဘူးလို့ပဲမြင်ကြပါတယ်တကယ်တော့အနော်ဒီယာပြောင်းလဲမှုတွေအတွက်အစွမ်းကုန်ကြိုးစားပေမဲ့အာဏာရှင်စနစ်ကိုကျော်လွှားလို့မရဖြစ်နေပါတယ်ဒါကြောင့်ပြည်သူတွေဟာဒီဒီချင်းရွေးကောက်ပွဲကိုတော့အတော်ကိုစိတ်ကုန်နေကြပါတယ်
ဒါကတော့နိုဘယ်မှာကျင်းပမဲ့ရွေးကောက်ပွဲအကျိုးအခြေအနေနဲ့ပတ်သက်ပြီးတော့ဒီသောရရှင်သူ့ရဲ့တွေးရှိချက်ကိုလွတ်လွတ်လပ်လပ်ရည်လာတာဖြစ်ပါတယ်ရှင်။နောက်ပိုင်းမှာသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့သောရရှင်တွေကိုအနောက်တိုင်းဒေလောကမှာထိတ်ဆုံးရောက်နေတဲ့အနောက်တိုင်းဒေလီတပုတ်နဲ့ဖြော်ပြပေးကြပါမယ်နော်။ American rapper Fetty Wap ဆိုထားတဲ့ Trap Queen ဆိုတဲ့သချင်းက Billboard Hot အဖြစ်ဆုံးဒေးနံပါတ်100ဆင်းထဲမှာနံပါတ်6ရောက်နေတဲ့သချင်းလေးမလို့ဒီတစ်ပတ်ဒီသချင်းလေးနဲ့ဖြော်ပြပေးဖို့ရွေးချယ်ထားပါတယ်ရှင်။2014 AP လလယ်မှာဒီသချင်းထွက်ခဲ့တာဖြစ်ပြီးတော့ဒီဆိုတဲ့ Fetty Wap အတွက် Billboard Hot 100တေးသချင်းစီးရင်ကိုပထမအဦးဆုံးဝင်တဲ့သချင်းလည်းဖြစ်ပါတယ်။ UK နိုင်ငံမှာလည်းဒီသချင်းကအကောင်းဆုံးတေးတရာစီးရင်တဲ့ကိုဝင်ပါတယ်။2015 MTV Movie Award ဆုချီးပွဲမှာသူပထမအဦးဆုံးအကြိမ်ဖြစ်တဲ့ဒီသချင်းနဲ့ဖျော်ဖြေခွင့်ရခဲ့တာဖြစ်ပါတယ်။အမြင့်ဆုံးဖြစ်နေဆိုရင်တော့ဒီသချင်းက Billboard Hot အဖြစ်ဆုံးတေးနံပါတ်100စီးမှာနံပါတ်1ချိတ်ဖူးပါတယ်ရှင်။ဒီတော့ဒီ Fetty Wap တည်ဆူထားတဲ့ Trap Queen ဆိုတဲ့သချင်းလေးကိုဒီတစ်ပတ်အနားဆင်ကြည့်ရအောင်ပါနော်။နှစ်ချိုက်ခံစားနိုင်ပါစေရှင
်။ I'm like hey what's up hello since you're pretty soon as you came in the door I just wanna chill got a sack for us to roll married to the money introduced her to my stove showed her how to whip and now she remixing for low she my trap queen let her hit the bando we be counting up watch how far them bands go we just set a goal talking matching Lambos a 56 a gram 500 grams though man I swear I love her how she worked the damn pole hit the strip club we be letting bands go everybody hating we just call them fans though in love with the money I ain't never letting go in like at home with my baby I just left the mall I'm getting fly with my
his Benz, I just might snatch a Ferrari. And buy my Bugatti, I just might snatch a Renata. Let's drop a couple on the way. She ain't wanting for nothing because I got her everything. And bitch, you up in the van, though. Remind me where I can't go. When me boys got the stand, though. Count up her little Benz, though. Boy, how far can your Benz go? Fetty rub them, I'm in 50,000. K, how I stand, though. If you check them from my pockets, I'm like.
Fetty Wap ဒီဆိုထားတဲ့ Trap Queen ဆိုတဲ့တင်ကိုနားဆင်ကြရတာပါ။သောချင်းနေချင်းချင်းပေးပို့လာတဲ့မြေတားတိလက်ဆောင်ဖြစ်နေတော့နောက်ပိုင်းမှာမြန်မာတခြင်းလေးတပုတ်နဲ့ဖြောပြပေးတော့ဖို့ရှိပါတယ်။အခုတော့သောရရှင်နေရဲ့ရင်းဖွင့်စာတွေကိုပြောပြပေးခြင်းပါတယ်။ပထမဦးဆုံးတယ်လီဖုန်းဆက်သွယ်ရေးမှာအခက်အခဲဖြစ်ရပါတယ်ဆိုပြီးရေးလာတဲ့သောရရှင်ရဲ့စာကိုပြောပြပါမယ်။မြန်မာနိုင်ငံမှာခုနှစ်ပိုင်းတွေအတွင်းမှာတယ်လီဖုန်းဆက်သွယ်ရေးအများကြီးတိုးတက်ပြောင်းလဲလာပြီးတော့လက်ခံဖုန်းတွေလည်းကြဲကြဲပြင်းပြင်းကိုင်နိုင်လာကြတာအလုံးအသိပါနော်။အဲ့ဒီမှာတယ်လီဖုန်းတွေကလည်းအင်တာနက်သုံးလို့ရပြီးတော့မြန်မာတွေကမ္ဘာနဲ့အဆက်အသွယ်ပိုရှိလာတယ်လို့ပြောရပါမယ်။ခုလိုမျိုး VOA အပါအဝင်သတင်းဌာနတွေနိုင်ငံတကာသတင်းဌာနတွေကိုတခြားဘဟုသုတရရှိစရာတွေကိုဒီတယ်လီဖုန်းအင်တာနက်ကသဆင့်ကြည့်ရှုလို့ရနေတဲ့အချိန်မှာအဲ့လိုမျိုးတယ်လီဖုန်းအင်တာနက်သုံးနိုင်တဲ့အခွင့်အရေးကိုစောင့်မျှော်နေစေဖြစ်ပါတယ်ဆိုပြီးတော့ရေးလာတဲ့သောရရှင်တယောက်ရဲ့အစာကိုလည်းဖော်ပြပေးကြပါလိမ့်ရှင်။နိုင်ဝင်းဆိုတဲ့သောရရှင်က
ကျွန်တော်တို့ချိန်ကြောင်းမှာဖုန်းတာဝါတိုင်းဆောက်တာသုံးနှစ်ပြည့်တော့မယ်။ခုချိန်ထိမြန်မာ SIM card နဲ့အင်တာနက်မသုံးရသေးဘူး။မြို့မှာသူများတွေအင်တာနက်သုံးနေကြတာကိုမြင်ရင်အားကြတယ်ကျင်းကျောင်းဆိုရာရခိုင်ပြည်နယ်ရဲ့နေဆက်မြို့ဖြစ်တဲ့မောင်တော်နဲ့24မိုင်ဝေးပါတယ်။2013ခုနှစ်မှာကျွန်တော်တို့ရွာမှာဖုန်းတာဝါတိုင်းတိုင်းစတင်တိဆောက်ခဲ့ပါတယ်။ရွာကလူတွေအားလုံးဝမ်းမြောက်ဝမ်းသာဖြစ်ကြပါတယ်။အင်တာနက်သုံးရတော့မယ်ဟေးဆိုပြီးတော့တောင်အဝေးကတငယ်ချင်းတွေကိုကြွေးကြော်ခဲ့ပါသေးတယ်။တာဝါတိုင်းဆောက်ပြီးတော့အင်တာနက်သုံးရတော့မယ်ဆိုပြီး SIM card တွေကြိုတင်ဝယ်ထားခဲ့ပါတယ်။ဒါပေမဲ့တလားပြီးတလားသာကြာလာတယ်။ဘာမှအကြောင်းမထူပါဘူး။ခုဆိုရင်တာဝါတိုင်းပြီးခဲ့တာနနစ်တင်းနေပြေးခဲ့ပါပြီခုချိန်ထိမြန်မာဆင်ကတ်နဲ့အင်တာနက်မသုံးနိုင်သေးပါဘူးသူများနိုင်ငံကထုတ်တဲ့ဆင်ကတ်နဲ့အင်တာနက်ကိုမမိသမိသုံးနေရပါတယ်ဗျာ
အင်တာနက်မသုံးနိုင်သေးလို့စိတ်တက်ကြရပါတယ်ဆိုပြီးတော့သောရရှင်နိုင်ဝင်စာရေးပြီးတော့ရင်ဖွင့်လာတာဖြစ်ပါတယ်သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်တော့ဒီမှာရက်ချင်ပါတယ်နော်ဒေးတောင်းလာတဲ့သောရရှင်တွေကိုမကြခင်အလှည့်ပေးမှာဖြစ်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရယ်နော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American အသံမြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်။ခုတော့ဒေတာလာတဲ့သောရရှင်တွေကိုအလှည့်ပေးခြင်းပါတယ်ရှင်။ထိုင်းနိုင်ငံရောက်မောင်ခိုင်လှိုင်းဆိုတဲ့သောရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့မိသားစုတွေအတွက်ဆိုပြီးတော့တချင်းလေးတစ်ပုတ်တောင်းပါတယ်။သူကလေးပြူတီဆိုထားတဲ့အလင်းရောင်ဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာတာပါ။နောက်ပြီးဘင်္ဂလားဒေ့ရှ်ကသောရရှင်တူကတော့တေးတချင်းတစ်ပုတ်တောင်းပါတယ်ဆိုပြီးတော့နီနီခေဇော်ရဲ့အမျော်လင်းချက်တစုံတရာတချင်းလေးထုတ်လွှင့်ပေးဖို့တောင်းလာပါတယ်ရှင်။ဟုတ်ကဲ့ပါ။ဒီတချင်းကတော့လွန်ခဲ့တဲ့နှစ်ပတ်လောက်ကပဲကျမတို့ VOA ကနေထုတ်လွှင့်ပေးခဲ့တာမလို့တခြားတချင်းလေးတစ်ပုတ်ပဲအစားထိုးထုတ်လွှင့်ပေးပါရစေနော်။ဒီသောရရှင်မောင်ခိုင်လိုင်တောင်းဆိုထားတဲ့လေးပြူရဲ့တခြင်းလေးထုတ်လွှင့်ပေးခြင်းပါတယ်။လေးပြူတည်ဆိုထားတဲ့အလင်းရောင်ဆိုတဲ့တခြင်းကိုဒီတေးထောင်းတဲ့သောရရှင်တွေရောတေးချစ် VOA သောရရှင်အားလုံးရောနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်ရှင်
။လေးရောကောင်းရဲ့ညနေတဲ့တည်စီမြလည်းအိတ်ဆဲလေးရောKadia make it all Daya mya le ese Liyo Liyo Yoli taya di Jima ju tu
ိုထားတဲ့အလင်းရောင်ဆိုတဲ့သင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်အကြံပေးစာတွေရင်းဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွဲထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမစင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambies.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
今ピマペーサーシーズンを納進けやဖြစ်ပါတယ်ဒီシーズンကိုအခုလိုတင်းငွေတွေနေညပိုင်းမှာအစ်စ်ထုတ်လွှင့်နေပြီးတော့ပြန်လည်ထုတ်လွှင့်ချက်ကိုတော့တင်းလာနေမနေ့ပိုင်းမှာ納進ရဖို့ရှိပါတယ်အခုတော့ကဘာစလောထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလူပေါင်း1000ကျော်စုပေါင်းပြီးဇွန်ဘာအကနဲ့ကိုလက်လှုပ်ရှားအားကစားလုပ်ကြတဲ့အကြီးဆုံးဇွန်ဘာပွဲအဖြစ်စံချိန်တင်သွားပါတယ်တန့်ရှင်းလောင်စာအသုံးပြုထားတဲ့ fashionပွဲတစ်ခုကိုတော့စပိန်နိုင်ငံကနေရောင်ခြည်ဆွဲအင်ထုတ်လုပ်တဲ့ဆက်ယုံဝင်းထဲမှာကျင်းပသွားပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုသိရမှာဖြစ်ပါတယ်မခင်ဖြူထွင်းတဲ့အတူကိုအောင်တို့ကတင်ဆက်ထားပါတယ်ရှင်
မော်ဒန်နဲ့စဟုတီထွန်းသူလုပ်ငန်းရှင်ဂျက်စီကာမင်းအန်ဟာစပိန်နိုင်ငံဆီဗီလ်မြို့ကဂျမဆိုလာနေအောင်ကြီး၃လျှက်စစ်ဆွမ်းရင်ထုတ်လုပ်တဲ့ဆက်ရုံဝင်းကြီးထဲမှာကမ္ဘာပထမဦးဆုံးနေအောင်ကြီးဆွမ်းရင်၃ဖက်ရှင်ရှိုးကိုကျင်းပခဲ့ပါတယ်။ဒီဖက်ရှင်ရှိုးကဆက်ရုံအလဲကောင်မီတာ100လောက်လမ်းမှာမျော်စင်ကြီးနဲ့အလင်းပြန်နေတဲ့ဆိုလာပြားတွေကိုနောက်ခံထားပြီးကျင်းပခဲ့တာပါ။ယန္တနာပစ္စည်းပန်နီသူပယ်လိုမာဆန်ချက်စ်နဲ့ဖီလာဗီရာတို့ပစ္စည်းတွေပါပြသခဲ့ပြီးတော့ဒီပွဲကိုဂျေဆမ်မာဖက်ရှင်ရှိုးဂျေနွေရာဒီဖက်ရှင်ပြပွဲလို့အမည်ပေးထားတာပါ N ဟာသူများနဲ့မတူတဲ့ဖက်ရှင်အဝတ်အစားတွေဖန်တီးပြသသူအဖြစ်ထင်ရှားပါတယ်ကမ္ဘာအထင်ကြီးနေရာတွေဖြစ်တဲ့ပါရီမှာရှိတဲ့ Eiffel မျောစင်နယူးယောက်က Hudson မြစ် Arizona ပြည်နယ်က Grand Canyon ကျောက်နဲ့ London က Tower Bridge တို့လိုနေရာတွေမှာဒီဇိုင်နာအမျိုးမျိုး Brand စိတ်အမျိုးမျိုးအတွက်ဖက်ရှင်ပြပွဲတွေကိုစီစဉ်ဖန်တီးခဲ့သူလည်းဖြစ်ပါတယ်ခင်ဗျာ
ပြည်ရဲ့သတင်းပတ်ဇူလိုင်လ19ရက်နေ့ကဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကစင်ကြေဘုံရပ်ကွက်တစ်ခုမှာလူတွေအများပြားပါဝင်တဲ့ဇွန်ဘာအကလေးချင်ကန်ကျင်းပနိုင်ခဲ့ပြီးကမ္ဘာအကြီးဆုံးဇွန်ဘာလေးချင်ကန်ပွဲအဖြစ်နဲ့ဂင်းနစ်မှတ်တမ်းမှာစာရင်းတင်ခဲ့ပါတယ်။အယူရိုပီးလေးချင်ကန်နဲ့ကားကွက်တွေပါဝင်တဲ့ဇွန်ဘာအကကိုကိုလံဘီယာကကြေတဲ့တူက1990ပြည့်နှစ်တွေမှာစတင်ဖန်တီးခဲ့တာပါ။မန္တလေးရွေးကွက်ကလမ်းတွေပေါ်မှာအဝါရောင်တီရှပ်တွေဝစ်ဆင်ထားတဲ့လူပေါင်း 12,995 ယောက်ဟာမိနစ်30ကြာမြူးကြွားတဲ့တေဂီတာတွေနဲ့ကခုန်ခဲ့ကြတာပါအကနီးပြဒါဆင်ပေါင်းများစွာကလည်းပါဝင်သူတွေကိုတက်တက်ကြွကြွကနေစေဖို့အတွက်ရှေ့ကနေနီးပြပေးခဲ့ပါတယ်အခုလိုကပြတဲ့အချိန်မိနစ်30အတွင်းမှာပါဝင်တဲ့သူတွေအားလုံးကကရဲလားဆိုတာကိုဂင်းနစ်ကမ္ဘာစံချိန်စာအုပ်ရဲ့တာဝန်ရှိသူတွေကလည်းစောင့်ကြည့်ခဲ့ပါတယ်အရင်စံချိန်မှာ 8,232 ယောက်သာပါဝင်ခဲ့ပြီးအခုက 12,995 ယောက်အထိပါဝင်လေ့ကျင့်ခန်းလုပ်ခဲ့ကြတာကြောင့်စံချိန်သစ်တင်သွားပြီလို့ Guinness စံချိန်ဝင်မဝင်ဆုံးဖြတ်သူ Alan Pisley ကပြောပါရယ်လက်တလောအတွင်းမှာလည်းစီရဲပြီးအထူးကူးစိုက်ဖို့လိုအပ်နေတဲ့ကလေးတွေကိုကူညီတဲ့အစီအစဉ်ကိုဒေသခံအစိုးရကစတင်ခဲ့တာကြောင့်ကုလသမဂ္ဂရဲ့ပြည်သူဝန်ဆောင်မှုစုကိုရရှိတဲ့မျိုးလည်းဖြစ်ပါရယ်ပြီးခဲ့တဲ့၄နှစ်အတွင်းမှာစနေတနင်္ဂနွေပိတ်ရက်ပုံမှန်လေ့ကျင့်ခန်းလုပ်တဲ့အစီအစဉ်တွေအပါအဝင်ကျမရဲ့အစီအစဉ်တွေကိုစီစဉ်ပေးခဲ့ပြီးဖြစ်ပါတယ်ပြီးခဲ့တဲ့ match လာတော့ကလည်းအမျိုးသမီးတွေရဲ့ကျမရဲ့အတွက်အခုလိုလူတွေအများကြီးပါဝင်တဲ့အကလေ့ကျင့်ခန်းတစ်ခုကိုပြုလုပ်ခဲ့ပါသေးတယ်ရှင
်အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာကလေးအယောက်20ကျော်ပါဝင်တဲ့လေးဘက်သွားပြိုင်ပွဲတစ်ခုကိုပြီးခဲ့တဲ့ဇူလိုင်လ19ရက်နေ့တောက်ကြနေ့ကကျင်းပခဲ့ပါတယ် နမနီတာကြားတဲ့အားကစားပင်ပွဲတွေမှာအနည်းကွေးဆုံးလို့ပြောရမယ့်ပွဲကိုနှစ်စဉ်ကျင်းပနေကြဖြစ်တဲ့နယူးယောက်မြို့အားကစား၃မြို့ပြိုင်ပွဲ Triathlon ပွဲစတင်တဲ့အထိမ်းအမှတ်အဖြစ်ပြုလုပ်တာဖြစ်ပါတယ်။ဘေးကနေအားပေးနေတဲ့မိဘတွေရဲ့လက်ခုပ်တီးအော်ဟစ်အားပေးမှုတွေအောက်မှာပါဝင်ရှင်ပြိုင်တဲ့ကလေးတွေအနေနဲ့12ပေလောက်ရှိတဲ့အခင်းပေါ်မှာလေးဘက်သွားရတာဖြစ်ပါတယ်။နယူးယောက်မြို့ကအသက်17လအရွယ် Scarlett ကလေးအနိုင်ရရှိသွားပြီးတော့အဖေဖြစ်သူကတော့အမေနဲ့တကြားလုံးစီကိုရောက်အောင်အမြန်သွားခဲ့တဲ့အတွေ့အနိုင်ရခဲ့တာလို့ပြောပါရယ်နယူးယောက် Triathlon ကိုလည်းဇူလိုင်19ရက်နေ့ကကျင်းပခဲ့ကြပြီးအားကစားသမား4000လောက်ပါဝင်ရှင်ပြိုင်ခဲ့ကြပါရယ်ပါဝင်သူတွေအနေနဲ့တိတက်သမား5ကီလိုဟက်ဆင်မြစ်ထဲကိုရေကူးဖြတ်40ကီလိုမီတာလောက် Henry Hudson အဝေးပြေးလမ်းပေါ်မှာစပိန်နင်းပြီး Central Park ပန်းခြံထဲမှာ10ကီလိုမီတာပြေးကြရတာဖြစ်ပါရယ်ခင်ဗျာ
ကဘာတော်လာထူးခြားစံပြသတင်းအစီအစဉ်ကိုနားဆင်ခဲ့ရပါ VOA ကလည်းအခုတန်ထုတ်လွှင့်နေတဲ့အတန်လွင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီအထိအစအဆုံးပြန်လည်နားဆင်နိုင်ရပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့သတင်းကိုနေညဘက်အစီအစဉ်အဆုံးသက်ခင်မှာတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်ကကြီးညာပေးပါအောင်ရှင်
ကဉ္ဏနိုင်ငံအခက်အခဲတွေရင်ဆိုင်နေရတဲ့ကြားပဲဒီအချိန်တွေကနေကြော်လွန်အောင်ကြိုးပမ်းနေတဲ့လမ်းစုံအနေထားမှာရောက်နေပြီလို့သမ္မတ Barack Obama ကပြောပါရတယ်။1963ခုနှစ် British Colony အဖြစ်ကနေလွတ်မြောက်ခဲ့ပြီးတဲ့နောက်တပ်ပါတီစနစ်ကိုဖျက်သိမ်းနိုင်ခဲ့တာ2009ခုနှစ်အတွင်းတိုင်းရင်းသားနဲ့လူမျိုးစုအရေးလာပေါင်းတော်ကြဖြစ်ပွားခဲ့တဲ့ပြည်ပခါတွေကိုပြည်လည်မှုရရှိအောင်ကန့်တွင်နိုင်ခဲ့တဲ့ကဉ္ဏနိုင်ငံရဲ့တိုးတက်မှုအပေါ်သမ္မတ Obama ကချီးကျူးပြောဆိုခဲ့ပါရတယ်။အတိတ်ကဖြစ်ခဲ့တဲ့အမုန်းတရားတွေပေါ်အခြေခံစုပ်ကိုင်မထားဘဲပိုးပြီးတော့လှပတဲ့သမိုင်းကိုကညာလူလူဟာရွေးချယ်ခဲ့တယ်လို့လည်းသမရကပြောပါရယ်။နဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းကဒမာတူရီမြို့မှာအမျိုးသမီးအသေးခံဘုံခွဲသမားရဲ့လက်ချက်ကြောင့်လူ15ဦးထက်မနည်းသေဆုံးသွားပြီး50လောက်ဒဏ်ရာရသွားပါရယ်။ယိုဘီပြည်နယ်မြို့တော်ကလူစီကားရဈေးဝင်ဝါမှာဒီကနေ့ဘုံခွဲတိုက်ခိုက်ခဲ့တာပါ။အခုလဆောပိုင်းတုန်းကလည်းအဲ့ဒီမြို့မှာမွတ်စလင်တွေရဲ့ရမဒန်ဥပုသ်ကာလပြီးဆုံးခြင်းအထိမ်းအမှတ်ပွဲတော်ကျင်းပဖို့ပြင်ဆင်နေသူတွေကိုအမျိုးသမီးအသေးခံဘုံကွဲသမားတဦးကပြစ်မှတ်ထားတိုက်ခိုက်တာကြောင့်လူ9ဦးသေဆုံးသွားပါတယ်။တရုတ်နဲ့အီဂျစ်တန်တမန်တွေနေထိုင်တဲ့ဆိုမာလီမျိုးတော်ကဟိုတယ်တစ်ခုကိုကာဘုံခွဲတိုက်ခိုက်ခဲ့တာကြောင့်လူ13ဦးထက်မနည်းသေဆုံးသွားပါတယ်။မိုဂါဒီရှုနိုင်ငံတကာလေဆိပ်နားကဟိုတယ်အယ်ဇီရာကိုသူတို့တိုက်ခိုက်ခဲ့တာဖြစ်တယ်လို့ဆိုမာလီအကြမ်းဖက်စစ်သွေးကြောင့်အယ်ရှာဘက်အဖွဲ့ကပြောပါတယ်။ဒီဟိုတယ်မှာလွှတ်တော်အမတ်တွေတရင်တောက်တဲ့နဲ့တန်တမန်တွေတဲခိုးလေးရှိပါတယ်ခင်ဗျာ။
ဒင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Elzando ဖြစ်ပါတယ်။ကျမနောင်လဖိုင်ပါ။ VA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။တော်ရရှင်များနေ့ကမြန်မာပြည်သူပြည်သားအားလုံးကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.